Welcome to the Voice of America in Burmese.
ပြည်နယ်ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ဩဂုတ်လ26ရက်တောက်ကြနေမနေ့ခင်အစည်းအဝေးကို American ပြောင်းစု Washington DC မြို့တော်ကနေလှိုင်းတွင်မီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးသွားမှာပါနောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်ကရင်ပြည်နယ်မြဝတီဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်ကြားပြည်နယ်ထဲမှာတော့စစ်ပြေးဒုက္ခတွေအတွက်အကူအညီတွေထပ်မံလိုအပ်နေပါတယ်အမေရိကန်အတက်လွတ်တော်အမတ်တူထိုင်ဝမ်နိုင်ငံကိုနောက်ထပ်သွားရောက်ပါတယ်အမေရိကန်ပြည်ထောင်စုကနေစစ်သုံးရဟယင်တွေဒေါ်လာ1ဘီလီယံနီးပါးဖို့လောက်ဩစတြေးလျနိုင်ငံကဝယ်ယူဖို့ရှိနေပါတယ်စားတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေတင်ပြပြီးတဲ့အခါမှာတော့မြန်မာနိုင်ငံမှာလူမှုအတိုင်းဝိုင်းကြားလူသိများတဲ့တစ်ချိန်လုံးကမြန်မာပြည်ဆိုင်ရာပြည်တင်တန်အမတ်ကြီးဟောင်းဗီကီဘိုးမန်းတို့ဇနီးမောင်နှံဖမ်းဆီးသွားခံရပြီးတဲ့နောက်ဘယ်မှာထားရှိပါသလဲ
ဒီကိုဗစ်ရှိတဲ့အတွက်ကြောင့်မလို့တယောက်ကတော့ချိန်မြင့်နိုင်မှာတယောက်ကကြတော့အဲ့ဒီဟိုဆာမှာပေါ့ဒီစမ်းကြောင်းမှာပေါ့နော်ရဲစခန်းမှာပဲတူထား
သတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့လည်းပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကြော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားတိုက်တွေသိပ်ပတ်ခံခဲ့ရတဲ့ဇီပိုရီရုရှားနျူကလ িয়ার သုံးလျက်စစ်တာပစ်ဆက်ရုံကနေယူကရိန်းရဲ့ပင်မဒါအားပေးလိုင်းနဲ့ဆက်သက်ပြီးအဆက်အသွယ်ပြတ်တောက်နေစေဖြစ်တယ်လို့ယူကရိန်းစွန့်အင်တာဝန်ရှိသူတွေကကြားသာပတင်းတွေမှာပြောဆိုပါတယ်ဒါအားလိုင်းပြတ်တောက်မှုဟာကျူးကျော်သူရုရှားတွေကြောင့်ဖြစ်ရတယ်လို့စွန့်အင်တာဝန်ရှိသူတွေကပြောပါတယ်ဒီနျူကလ িয়ার ဒါအားပေးဆက်ရုံဟာဥရောပတိုက်မှာအကြီးဆုံးဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းမှာအနီးအနားမှာရှိတဲ့ဒါအားပေးဆက်ရုံတွေကနေလျှက်စစ်ဓာတ်အားပြန်လည်ပေးနိုင်ခဲ့တယ်လို့ယူကရိန်းကအကြောင်းကြားခဲ့တဲ့အကြောင်းနိုင်ငံတကာနျူကလ িয়ার စွန့်အင်အေဂျင်စီ IAEA ကပြောဆိုပါတယ်တစ်ဆက်တည်းမှာပဲကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲမီရှယ်ဘက်ရှလက်ကလည်းရုရှားရဲ့တိုက်ခိုက်မှုတွေဟာမယုံနိုင်လောက်အောင်ရက်စက်ပြင်းထန်တယ်လို့ကြားသာပတင်းတွေမှာပြောဆိုခဲ့ပြီးယူကရိန်းပေါ်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့သမ္မတပူတင်ကိုတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ယူကရိန်းလွတ်လပ်ရေးနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ယထာဘူရာယုံတစ်ခုကိုထိမှန်ခဲ့ပြီးကလေးနှစ်ဦးအပါဝင်သေဆုံးသူအရေအတွက်ဟာ25ဦးအထိတိုးလာခဲ့ပြီးဒဏ်ရာရသူ32ဦးရှိခဲ့တယ်လို့ယူကရိန်းကပြောဆိုထားပါတယ်
။ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေဟာတားမြစ်ထားတဲ့ကလစတာထပ်ဆင့်ကွဲဘုံးလက်နက်တွေကိုကြဲကြဲပြန့်ပြန့်အသုံးပြုတဲ့အတွက်အရသားတွေကိုရေရှည်ထိခိုက်ခံစားစေရတယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကကြာသာပတင်းနေ့မှာပြစ်တင်ပြောဆိုလိုက်ပါတယ်။ဒီလက်နဲ့အမျိုးအစားကိုအသုံးမပြုဖို့2008ခုနှစ်ကနိုင်ငံတကာသဘောတူညီချက်တည်းရဲ့ပိတ်ပင်ထားပေမဲ့အခုအခါမှာယူကရိန်းစစ်ပွဲတစ်ခုထဲမှာအသုံးပြုနေတယ်လို့ HRW ရဲ့2022ခုကလစတာထပ်ဆင့်ကွဲပုံစောင့်ကြည့်ရေးအစဉ်ကစားမှဖော်ပြထားတာပါ။ဒါအပြင်လက်နက်ကိုအသုံးမပြုဖို့ HRW ကရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကိုတိုက်တွန်းထားပါတယ်။ရုရှားယူကရိန်းကိုရုရှားကယူကရိန်းကိုစတင်ပြီးတော့ကျူးကျော်တဲ့စစ်ဖြစ်ချိန်ကစပြီးဇူလိုင်လအထိထပ်ဆင့်ကွဲဘုံဒဏ်ကြောင့်အနည်းဆုံးအရသာ900နီးပါးသေဆုံးခဲ့ရပြီးယူကရိန်းပြည်နယ်က24ခုတည်းကအနည်းဆုံး10ခုမှာဒီလက်နက်တွေကိုအသုံးပြုခဲ့တယ်လို့ HRW မှတ်တမ်းကဆိုပါတယ်ယူကရိန်းဘက်ကထပ်ဆင့်ကွဲဘုံတွေကိုအသုံးပြုပြီးရုရှားတပ်တွေရှိတဲ့နေရာကိုအနည်းဆုံး3ချိန်လောက်တိုက်ခတ်ခဲ့တယ်လို့ HRW ကရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်စီနေအထက်လွှတ်တော်ကုသရောင်းဝယ်ရင်းနဲ့စစ်မှုထမ်းကော်မတီအဖွဲ့ဝင်အထက်လွှတ်တော်အမတ်မာရှာဘလက်ဘန်ဟာထိုင်ဝမ်နိုင်ငံကျွန်းကိုကြာသာပတင်းနေ့မှာရောက်ရှိသွားပါတယ်။တရုတ်အစိုးရကတားမြစ်ကန့်ကွက်နေတဲ့ဂျားရိတ်ကပဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြီးခဲ့တဲ့ခရီးစဉ်ပြီးနောက်ဒီလအတွင်းတတိယမြောက်သွားတဲ့အမေရိကန်အစစ်မြင့်ခေါင်းဆောင်တစ်ခုဖြစ်ပါတယ်။ Republican အထက်လွှတ်တော်အမတ်မာရှာဘလက်ဘန်ဟာအမေရိကန်စစ်တပ်လေယာဉ်နဲ့သွားရောက်ခဲ့တာဖြစ်ပြီးထိုင်ဝမ်နိုင်ငံသားရဲ့ဌာနညွန်ကြားရေးမှူးချုပ်ဒေါက်ဂလတ်ဟူးကလင်ကွင်းမှာကြိုဆိုပါရယ်မာရှာဘလက်ဘန်ဟာထိုင်ဝမ်သမ္မတနဲ့တွေ့ဆုံမှာဖြစ်သလိုလုံခြုံရေးဆိုင်ရာအကြီးအကဲဝီလင်တန်ခူးနဲ့ခူးအပါဝင်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့လည်းတွေ့ဆုံမယ်လို့ ထိုင်ဝမ်နိုင်ငံသား၏ဝန်ကြီးများနှင့်ကြေညာချက်မှထုတ်ပြန်ပြောဆိုထားပါတယ်။ထိုင်ဝမ်အမေရိကန်လုံခြုံရေးဆိုင်ရာကိစ္စရအပြင်စီးပွားရေးနဲ့ကုသရောင်းဝယ်ရေးကိစ္စတွေကိုပါဆွေးနွေးမယ်လို့လည်းဖော်ပြထားပါတယ်။တရုတ်ကတော့ထိုင်ဝမ်ကျွန်းကိုတရုတ်ပိုင်နယ်မြေလို့သတ်မှတ်ထားပြီးဝါရှင်တန် DC မြို့တော်မှာရှိတဲ့တရုတ်တန်ယုံရဲ့ပြောရေးဆိုခွင့်ရှိသူလီဖန်ယူကတော့ရန်စားမှုတရားလို့သုံးလုံးပြောဆိုလိုက်ပြီးထိုက်တန်တဲ့တုတ်ပြမှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုထားကြောင်းပါခင်ဗျာ
။ကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်လက်ဟာရှေ့လာမဲ့သတင်းပတ်အတွင်းသူ့ရဲ့တောင်ဝမ်တက်တန်းမကုန်ပြီးတရုတ်ပြည်ကဝီဂါမွတ်စလင်တွေနဲ့ပတ်သက်တဲ့အစိုးရခံစားကိုထုတ်ပြန်ဖို့ညွှန်းလင်းဆဲဖြစ်တယ်လို့ကြာတာပရိနိကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်
။ We are working on the report. I had fully intended for it to be released
before. တက်တန်းမကုန်ပြီးဒီအစိုးရခံစားကိုထုတ်ပြန်ဖို့ဆောင်ရွက်နေပါတယ်။တရုတ်အစိုးရထံကနေလည်းနောက်ထပ်ပေးပို့တဲ့အချက်လက်တွေရှိပါတယ်။ဒါတွေကိုအသေးစားစီးစစ်နေပါတယ်လို့မဟာမင်းကြီးဘက်ရှ်လက်ကပြောသွားတာပါ။ဘက်လက်ကတရုတ်ပြည်ကိုသွားရောက်တုန်းကလည်းဝီဂါမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေမဟာမင်းကြီးရဲ့ပြောဆိုဝေဖန်မှုတွေဟာအလွန်ပျော်ပြောင်းလွန်းတယ်ဆိုတော့လူအခွင့်အရေးအဖွဲ့တွေရဲ့ပြစ်ဒဏ်ဝေဖန်မှုကိုခံခဲ့ရတယ်လို့အစင်ကားသာထုတ်ပြန်မှုနှောင့်နှေးတဲ့အပေါ်မှာလည်းဝေဖန်နေကြပါတယ်။တရုတ်အစိုးရဟာရှင်ကျန်းပြည်နယ်တွေကဝီဂါမွတ်စလင်တွေအပေါ်အဓမ္မခိုင်းစင်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်နေတယ်လို့အမေရိကန်အပါအဝင်အနောက်တိုင်းအစိုးရနဲ့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်ခင်ဗျာ
။ဘယူအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VO ရဲ့တောက်ကြနေမနက်ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်ခင်ဗျာကရင်ပြည်နယ်မြဝတီခရိုင်မှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားအစည်းအဝေးလက်အောက်ခံတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်မြဝတီမြို့တောင်ဘက်စုံစည်းမြိုင်ဥက္ကဋ္ဌဝေါ်လီဥက္ကဋ္ဌလမ်းစုံကိုစစ်ကောင်စီတပ်ကပိတ်ဆို့တပ်ဆွဲထားပြီးစီအရာအသိပြင်ထားတယ်လို့လမ်းသွားလမ်းလာကုန်တယ်တွေကိုလည်းဒီနေရာတွေကိုဖြတ်တန်းသွားလာခွင့်မပြုဘို့နေဇက်ကမပြုဘူးလို့နေဇက်ကပြည်သူတို့ကပြောဆွေးပါတယ်အဲ့ဒီလမ်းဖြတ်တန်းသွားလာသူတွေကိုပြစ်ခတ်မယ်လို့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေကစိုးရိမ်စိမ့်နဲ့မသွားရဲမလာရဲကြဘူးလို့ဆိုပါတယ်အဲ့ဒီလမ်းတွေကနေသွားလာလို့မရတဲ့အတွက်ကုန်တယ်တွေလည်းအခက်ကြုံနေရပါတယ်တိုက်ပွဲပြင်းထန်နေတဲ့အတွက်ဟော်လီနဲ့သုံးတပ်ခွေဆိုတဲ့နေရာတွေမှာတော့KNU KNLA ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့နေရာယူထားသလိုစစ်ကောင်စီတပ်နဲ့နေကြားဆောင် BGF တပ်တွေကလည်းတေဘောဘိုစုံစည်းမြိုင်ဟော်လီလန်အထိပိတ်ဆို့ထားပါတယ်။ဟော်လီဒေသဘက်ကကြီးရသားတွေဟာစားနပ်ရိက္ခာဝယ်ယူဖို့နဲ့အလုတ်ထွက်လုပ်ဖို့အခက်အခဲကြုံနေတယ်လို့ဆိုပါတယ်။ဒီအပိုင်းအတွင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီး KNU တပ်မှ6နယ်မြေဒူပလာယာခရိုင်မှာစစ်ပြေးဒုက္ခသည် 9,000 ကျော်လောက်ရှိနေတယ်လို့သိရပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြောင့်စစ်ပေးဆောင်ဒုက္ခသည်တွေအချိန်ကြာလာတဲ့အမျှစားနပ်ရိက္ခာစေဝါနေထိုင်ရေးပို့ပြီးတော့အခက်တွေ့လာရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူခွန်ကျော်ဆွေက VOA ကိုပြောပါဗျာ
။စစ်ပေးဆောင်တွေကတော့အဓိကစားနပ်ရိက္ခာပေါ့စားနပ်ရိက္ခာတော့ရေချီဖြစ်တဲ့ခါကျတော့တော်တော်ကြက်တဲကြတယ်ဗျ။စေဝါလည်းခက်ခဲတယ်ဗျ။အခုကစီဆိုင်ထက်မှရောက်လာတဲ့စစ်ပေးဆောင်ကတော့အကူရနိုင်ငံတကာဖွဲ့စည်းလူရှင်တွေကဟိုပေါ့ရေချီတဲ့ပတ်ဖို့ကွင်းမှုမရှိတဲ့ခါကျတော့တလားတခါတော့သူတို့စနေခါမဲလန်စိတ်ဘူးနေအနေထားတစ်ခုဖြစ်သွားတာပေါ့
တိုက်ပွဲနဲ့အိုးအိမ်မဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေအချင်းကြာလာတာနဲ့အမျှရုပ်ပိုင်းဆိုင်ရာလူအပ်ချက်လဲပုံများလာပြီးစိတ်ပိုင်းဆိုင်ရာကုစားပေးဖို့လူအပ်ကြောင်းလဲကူညီသူတွေကပြောပါတယ်ဒေသတွင်းရေချီကူညီပေးနေတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့ကိုလဲစစ်ဆောင်ကူညီနေသူတွေကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာနေရဆုံးခွာထွက်ပြေးရသူ6သိန်းကျော်ပါဝင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်ကတသန်း2သိန်းရှိသွားပြီလို့မကြသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂညှိနှိုင်းမှုစာနာမှုညှိနှိုင်းရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
VNN နိုင်ငံမှာထောင်တာ6နှစ်ချမှတ်ခံထားရတဲ့အစိုးရကိုဝေဖန်သူသတင်းတောက်အမျိုးသမီးပန်ဒွန်ထရန်ရဲ့အယူခံကိုဗဟိုတရားရုံးချုပ်ကကြာတာပြင်းနေမှာပယ်ချလိုက်ပြီးအပြစ်ဒဏ်ကိုအတည်ပြုခဲ့ကြောင်းသူမရဲ့ရှင်းနေကထုတ်ပေါ်ပြောဆိုသလိုအစိုးရသတင်းဌာနကလည်းအတည်ပြုပြောဆိုခဲ့ပါတယ် VNN နိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ရဲတွေရဲ့ရက်စက်မှုတွေကိုကြကြပြန့်ပြန့် ထုတ်ပေါ်ရေးသားခဲ့တဲ့အမျိုးသမီးသတင်းတောက် Trump ကိုအစိုးရအပေါ်မဟုတ်မမှန်ဝါဒဖြန့်ရေးသားတယ်လို့ဆွဆဲပြီးထောင်ဒဏ်၉နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီကတဲ့ဒီဇင်ဘာလအတွင်းကကနဦးယုံကျိန်းနေမှာသူ့အပေါ်တရားစွဲဆိုမှုဟာပြည်တွင်းပြည်ပဥပဒေနဲ့မကိုက်ညီဘူးလို့ Trump ဘက်ကခြေပကြောက်ဆူခဲ့ပါတယ်။ပြီးခဲ့တဲ့မတ်လတည်းတုန်းကတော့အမျိုးသမီးသတင်းတောက် Trump ကိုအမေရိကန်ပြည်ထောင်စုကချီးမြှင့်တဲ့ရေစွမ်းတက်တီနဲ့ပြည်စုံတဲ့အမျိုးသမီးစုချီးမြှင့်ခံရကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာခဲ့ပါတယ်။စူပေးပွဲကိုသမ္မတကတော့ Jill Biden ထည့်ရောက်ခဲ့ပါတယ်။ VN အစိုးရကတော့ဒီစူပေးမှုကိုကန့်ကွက်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကနေဩစတြေးလျနိုင်ငံကို13ရဟတ်ယင် 1.95 ဘီလီယံဒေါ်လာကိုရောင်းချပေးနိုင်မှုအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုလိုက်ကြောင်းပင်နဂွန်စစ်ဌာနချုပ်ကကြာသပတေးနေ့မှာပြောဆိုပါတယ်။ဩစတြေးလျနိုင်ငံကစီးရေးစွမ်းရည်ကိုမြှင့်တင်ဖို့အတွက်အမေရိကန်ထုတ် 40UH Black Hawk ရဟတ်ယာဉ်တွေဝယ်ယူလိုကြောင်းတောင်းဆိုတဲ့အတွက်အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Lockheed Martin Corporation ကရောင်းချပေးမှာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကပြောတာပါ Indo-Pacific ဒေသအတွင်းတရုတ်ရဲ့ဖိအားပေးခြင်းရောက်မှုတွေတိုးလာနေတဲ့အတွက်ဩစတြေးလျကသူ့ရဲ့စစ်သုံးစရိတ်တွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတိုးမြှင့်အသုံးပြုလာပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းအမေရိကန်နဲ့ဗြိတိန်ကနေနျူကလ িয়ার သုံးရေငုပ်သင်္ဘောတွေဝယ်ယူဖို့ကိုကန့်လန့်ခဲ့ပါတယ်ခင်ဗျာ တောက်ကြနေမနေခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကြော်နဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာမှာလာရောက်ပြီးတော့ဓာတ်ရိုက်ကြည့်ရှုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်တင်ဆက်မှာဖြစ်ပါတယ်ဖန်စီထိန်သိမ်းခံရတဲ့မြန်မာနိုင်ငံဆိုင်ရာဗြိတိန်တန်မကြီးဟောင်းနဲ့ခင်မွန်းဖြစ်သူကိုချက်ချင်းပြန်လွှတ်ပေးဖို့စစ်ကောင်စီကိုဗြိတိန်အခြေစိုက်မြန်မာ accountability project ကတောင်းဆိုလိုက်ပါတယ်လက်ရှိသူတို့နှစ်ဦးကိုသက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာထိန်းသိမ်းထားပြီးလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့စစ်ကောင်စီကအမှုဖွင့်ထားပါတယ်အကြောင်းအဆိုကိုတော့မတ်အင်ဂျင်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနှစ်ရှည်ကြာမြင့်စွာနေထိုင်နေတဲ့ဗြိတိန်တန်မတ်ကြီးဟောင်းဗစ်ကီဘိုမန်နဲ့ခင်မုန်းဖြစ်သူနာမည်ကျော်ပကြီးဆရာထိန်လင်းကိုစစ်ကောင်စီကမနေ့ကြာသပတေးနေ့ကရန်ကုန်စမ်းကြောင်းနေအိမ်မှာဖမ်းဆီးခဲ့ပြီး24နာရီအတွင်းလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အမှုဖွင့်အရေးယူထားပါတယ်သူတို့နှစ်ဦးလုံးဟာ COVID-19 ကူးစက်နေတာကြောင့် Vicky Bowman ကိုစမ်းကြောင်းရဲစခန်းမှာထိန်းသိမ်းထားပြီးဗကြီးဆရာထိန်လင်းကိုတော့ကြီးမဏိုင်ရဲစခန်းမှာချုပ်ထားကြောင်းမိသားစုနဲ့နှိဆက်သူက VOE ကိုအခုလိုပြောပါတယ
်။ဒီ COVID ရှိတဲ့အတွက်ကြောင့်မလို့တယောက်ကတော့ကြီးမြင့်နိုင်မှာတယောက်ကကြတော့အဲ့ဒီဥစားမှာပေါ့ဒီစမ်းကြောင်းမှာပေါ့နော်ရဲစခန်းမှာပဲသူတို့ထားထားတယ်ပေါ့ဟိုဆွဲထားတာကြတော့ဥလုံးတော်ဆရာသူတို့ခွင့်ပြုထားတဲ့နေရာနေပြီးတော့မှခွင့်မပြုထားတဲ့နေရာကိုသွားတယ်ပေါ့အဲခွင့်မပြုထားတဲ့နေရာကိုရောက်နေတယ်ဆိုရင်24နာရီအတွင်းသူတို့တွေကတည်င်းပေးရမယ်ပေါ့ဒါပေမဲ့အဲ့ဒါကိုပြက်ကွက်ပါတယ်တဲ့ပြက်ကွက်တာတွေ့ရှိတဲ့အတွက်ကြောင့်မလို့ပြက်ကွက်သူနိုင်ငံသားသူတို့တော့73တင့်နဲ့အရေးယူထားပြီးအတရားဆွဲဆိုထားပြီးတော့မှအဲလိုက်ပါပို့ဆောင်ပေးတဲ့သူကြတော့ဟိုသူ့မျိုးသားပေါ့နော်ဆရာထင်ကြတော့ဒီ73.5ပေါ့နော်ခွင့်စားခွင့်ပေး5နဲ့ဟိုတရားဆွဲထားတာပေါ့အာဒီတရားဆွဲအဖွဲ့စီကနေပြီးတော့မှတရားဆွဲဟိုချုပ်မိတ်ကောင်းခံတဲ့အဆင့်ပဲရှိရပေါ့နော်ဒီ September 6ရက်နေ့ထိတော့သူတို့ချုပ်မိတ်တောင်းထားတယ်ပေါ့
သူတို့နှစ်ဦးလုံးကိုဆွဲဆိုထားတဲ့ပုံမှားတွေအရာအမှုကိုအပြင်ကနေရင်ဆိုင်ဖို့အာမခံနဲ့ပြန်လွှတ်ပေးဖို့မရှိဘူးလို့ဆိုပါတယ်စတင်မာလာ6ရက်ချုံမိတ်ပြေးသွားချိန်မှာလဲသူတို့နှစ်ဦးကိုဆက်လက်ထိန်းသိမ်းဖို့တရလိုစစ်ကောင်စီဘက်ကလှုပ်ဆောင်သွားဖို့ရှိနေကြောင်းလဲမိသားစုနဲ့နှိဆက်သူကပြောပါရယ်စစ်ကောင်စီကဆွဲထားတဲ့လူဝင်မှုကြီးကြပ်ရေးဥပဒေပုံမှ73နဲ့73.5တို့နဲ့ပတ်သက်လို့တရားထုတ်တော်ရှေ့နေဦးတန်းစောအောင်က VOE ကိုအခုလိုရှင်းပြပါရယ်
ဒီ73တို့73.5တို့ဆိုတော့ဒီလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့လောကဥပဒေတွေပေါ့နော်1949ဒီအဥပဒေတော့ကတော့ဒီဓာတ်ရနာတဲ့ဟာတွေကဟိုဗီဇာနဲ့ပတ်သက်ပြီးတော့ဒီမြန်မာပြည်ကိုဝင်လာတယ်ဝင်လာပြီးတော့ဥပဒေနဲ့ဝင်လာပြီးတော့ဒီတဲမှာမှစီကံပြည့်ကိုဆန့်ကျင်မိနေဆိုင်တဲ့ဒါမှမဟုတ်ညံအထုပ်သူเนาะအဲ့ဒါကိုထောင်နဲ့6လောက်အောင်မနဲ့ငားနဲ့တမပေါ်တော့ထောင်နဲ့သုံးဖို့ငွေတန်1500သုံးဖို့တနေရာလုံးချက်ခံရမယ်ဆိုပြီးတော့သူပြောထားတာပေါ့เนาะ73တမ73.5ကကြတော့လေအဲ့လိုသူမျိုးကိုကြီးတဲ့သူကိုเนาะသူကိုကြီးသူပေါ့နော်သူကကိုကြီးသူအနေနဲ့ ठाउँले 6 लाख औ मने गाने त बोले ठाउँले ठाउँमा मुई दान ठाउँमा आछ ठाउँमा तन या लङ लु प्याठाना रा ब उले या लङ लु ठाउँमा
မြန်မာစစ်ကောင်စီကိုတူရကီနိုင်ငံမှာတရားစွဲဆိုထားတဲ့ဗြိတိတ်ခြေဆိုင်မြန်မာ Accountability Project မြန်မာနိုင်ငံတာဝန်ခံမှုစီမံချက်အဖွဲ့ကတော့အပြစ်မဲ့သူတွေကိုတရားမဲ့ဖမ်းဆီးနေတဲ့စစ်ကောင်စီလုပ်ရက်ကိုကန့်ကွက်ရှုံချလိုက်ပြီးသူတို့နှစ်ဦးလုံးကိုချက်ချင်းပြန်လွှတ်ပေးဖို့စစ်ကောင်စီကိုတောင်းဆိုကြောင်း MAP အမှုဆောင်ညွှန်ကြားမှု Christopher Garnes က VOA ကိုပြောပါတယ
် MAP the Myanmar Accountability Project which I direct condemns it
အနေနဲ့ကန့်ကွက်ပါတယ်သူတို့ဟာအပြစ်မဲ့ပြည်သူတွေဖြစ်ပြီးရာဇဝမှုကျူးလွန်မှုမရှိခဲ့ပါဘူးစစ်ကောင်စီကလှုပ်ကြံဆွဆွဲတာပါသူတို့အနေနဲ့ဒီလိုဆွဆွဲချက်တွေကိုရုပ်သိမ်းဖို့လိုအပ်ပါတယ်ဗီကီဘိုးမန်နဲ့ကိုထိန်လင်းကိုချက်ချင်းလွတ်ပေးဖို့လိုပါတယ်ဒီကိစ္စကရှင်းရှင်းလေးပါချက်ချင်းလွတ်ပေးမယ်လို့မျှော်လင့်ပါတယ်ဒီလိုမှမဟုတ်ရင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဗြိတိန်အစိုးရတို့အနေနဲ့စစ်ကောင်စီကိုပိုပြီးအားကောင်းတဲ့တန်ခတ်ရေးရမှုတွေလုပ်ရေးစဉ်းစားဖို့လိုအပ်နေပါတယ်
အခုချိန်မှာဗြိတိန်တမ်မတ်ကြီးဟောင်းနဲ့ခင်မိုးဖြစ်သူကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့ရည်ရွယ်ချက်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့အစ်စိန်ထောင်မှာထိန်းသိမ်းခံထားရတဲ့ Australia စီးပွားရေးပညာရှင် Sean Turner လိုမျိုးစစ်ကောင်စီကအသုံးချမဲ့အလားအလာကိုတော့စိုးရိမ်မိကြောင်း Christopher Garnes ကဆိုပါတယ်ဗြိတိန်တမ်မတ်ကြီးဟောင်းကိုစစ်ကောင်စီကဖမ်းဆီးခဲ့တဲ့နေ့မှာပဲမြန်မာစစ်တပ်နဲ့ဆက်နွယ်နေတယ်ဆိုတော့စီးပွားရေးကုမ္ပဏီ၃ခုကိုဗြိတိန်အစိုးရရဲ့အရေးယူတန်းခတ်မှုစီးရင်တဲ့ထည့်သွင်းလိုက်ပါတယ်
မင်းညနေပြောပြသွားတာပါခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကရိုဟင်ညာအရေးထောက်ခံတဲ့အနေနဲ့ဗြိတိန်ကမြန်မာနိုင်ငံအပေါ်နောက်ထပ်ပိတ်ဆို့တံခတ်မှုတွေချမှတ်လိုက်ပြီး ICJ တရားစွဲမှုမှာလည်းကူညီပေးဖို့ကြေညာလိုက်တာကိုမြန်မာအရေးလှုပ်ရှားသူတွေကထောက်ခံကြိုးဆိုလိုက်ပါတယ်ရိုဟင်ညာတွေအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့၅နှစ်မြောက်နေ့အခုလိုကြေညာရမှာမြန်မာစစ်တပ်ကိုလက်နက်နဲ့ဝင်ငွေဖျက်တောက်ရေးနဲ့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ရဲ့သားကိုအောင်ပြည်စုံပိုင်တဲ့ Skyone Construction Company ကိုပိတ်ဆို့ဖို့လည်းပါဝင်ပါတယ်အကြောင်းစုံကိုကိုဝင်းမင်းစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပြည်ထောင်စုအရရဲ့အခုလိုရေးယူညင်ညာမှုရဲ့ထူးခြားပုံပေါ်ပြည်ထောင်ခြေဆိုင်မြန်မာတာဝန်ခံမှုစီမံချက် MAP အဖွဲ့ရဲ့ Director BBC သတင်းတော်ဟောင်း Christopher Garnes က
We welcome both those moves by the UK government these are extremely important
ကျွန်တော်တို့အနေနဲ့ဒီဗြိတိန်အစိုးရရဲ့ပိတ်ဆို့တံခတ်မှုတွေကိုကြိုဆိုပါတယ်ဒါတွေကနိုင်ငံတကာတရားခုံရုံး ICJ ကမြန်မာအမှုအတွေ့အထောက်အကူပြုတာအပြင်ဒီတံခတ်လိုက်တဲ့ကုမ္ပဏီတွေကတခုကအာနာရှင်ရဲ့သားကိုယ်တိုင်ပိုင်နာတခုပါနေတာမို့တကယ်ကိုအရေးပါပါတယ်ဒါပေမဲ့ဗြိတိန်အစိုးရအနေနဲ့နောက်ထပ်ပိုလို့တင်တာကဒီတာဝန်ယူတာဝန်ခံမှုတကယ်ရနိုင်ဖို့အတွက်ပေါ့နော်ဘာလို့လဲဆိုတော့ဒီတာဝန်ခံမှုနဲ့ဆိုင်တာတွေမထက်ထားရင်အခုနောက်ထပ်ရေးယူမှုတွေအပေါ်မေးခွန်းထုတ်စရာတွေဖြစ်လာတယ်လေ
ဒီပေါ်ပြည်ထောင်အခြေဆိုင်မြန်မာရင်းကြားဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကလည
်း UK ကြေညာချက်ပေါ့နော်ဒီ ICJ International Court of Justice ကဘာတရားရုံးမှာဂမ်ဘီယာကတရားစွဲထားတဲ့အမှုမှာသူတို့ပါဝင်ပြီးတော့ support လုပ်မယ်ဆိုတဲ့ဟာကြီးကတော်တော်လေးကိုကောင်းတဲ့လက္ခဏာတစ်ခုပါကြိုးဆိုပါတယ်ဘာဖြစ်လို့လဲဆိုတော့ UK ဒီ security ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာ pen holder အနေနဲ့မြန်မာနိုင်ငံအတွက်ရှိနေတဲ့အတွက်ရိုဟင်ဂျာအရေးမကဘူးမြန်မာနိုင်ငံအရေးမှာပေါ့နော်တော်တော်လေးကိုရှေ့ဆက်ပြီးအရေးပါတဲ့အခက်ခဲတာတစ်ခုမှာရှိနေမယ်လို့ကျွန်တော်ထင်တယ
်။ဒါအပြင်အမေရိကန်မှာဥပဒေမဟာပွဲရထားသူလူခွေရဲနဲ့ရိုဟင်ဂျာရေးလှုပ်ရှားသူမတ်ဝေဝေနုကလည
်း UK နဲ့ US ကနေပြီးတော့ဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်တွေအထူးသဖြင့်ကျွန်တော်တို့ဒီရိုဟင်ဂျာ genocide remembrance day ပွဲမှာလာပြီးတော့ပြောဆိုသွားတဲ့ကြေညာချက်တွေဟာရိုဟင်ဂျာတွေအတွက်ကိုကျွန်တော်တို့နိုင်ငံလုံးအတွက်ပါအမတန်မှအရေးပါတဲ့နော် UK ကဆိုလို့ရှိရင် ICJ case မှာသူတို့ join မယ်လို့အခုကြေညာလာကျွန်တော်တို့အတည်ပြုလိုက်တာပေါ့နော်ကျွန်တော်တို့ဓမျိုးဖြစ်လာဖို့တိုက်တွန်းတာတော်တော်လေးကြာပါပြီ။နောက် US ကကြတော့ICC ကို US ဟာဆိုလို့ရှိရင် ICC နဲ့ပတ်သက်ပြီးအရင် sensitive ဖြစ်တဲ့နိုင်ငံတစ်ခုဖြစ်ခဲ့တယ်ပေါ့နော်အရင်တော့ဆိုရင် ICC ကိုလွှဲပြောင်းဖို့ကိစ္စထောက်ခံဖို့မပြောနဲ့ ICC လို့တော် US ရှိမှတုံးလို့မရဘူးအဲ့လိုတုံးရင်တောင်မှကျမတို့နဲ့စကားမပြောတော့တဲ့ပုံစံမျိုးထိရဖြစ်သွားတဲ့ဟာမျိုးပေါ့နော် very sensitive ဖြစ်တဲ့အဲဒီလိုမျိုးနိုင်ငံကတောင်မှပြီးတော့ဒီကမ္ဘာမှာလက်ရှိထိပါဝါရှိဆုံးနိုင်ငံက ICC မှာနောက် UN Security Council မှာရဲ့သူတို့နှစ်နိုင်ငံလုံးဟာဆိုလို့ရှိရင် permanent အမြဲတမ်းဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးတော့အခု ICC ကို US ကထောက်ခံတယ်ဆိုလို့ရှိရင်စစ်တဲ့ကျူးလွန်မှုတွေအတွက် ICC ကိုလွှဲပြောင်းပေးနိုင်ဖို့ကိစ္စကို UN Security Council မှာဆွေးနွေးမှုတွေပုံမအားကောင်းလာလိမ့်မယ်
အဲ့ဒီတော့ဒီပိတ်ဆို့မှုတွေမှာ တာဝန်ယူတာဝန်ခံမှုပါဖို့ဘလို့ရည်ရွယ်မှုတွေနောက်ထပ်လုပ်တင်တာကိုလည်း Christopher Gannes က
The British government can make a unilateral referral to the ICC the International
ဗြိတိန်ဆိုရအနေနဲ့မြန်မာအမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတစ်ဖက်သက်လွှဲပေးဖို့လုပ်နိုင်ပါတယ်ဒီ ICC ခုံရုံးကလူတဦးချင်းစီကိုဆွဲဆိုထားတာဖြစ်ပြီးလက်ရှိ ICJ နိုင်ငံတကာတရားရုံးကတော့နိုင်ငံကိုသာဆွဲတာပါဒါမျိုးကချက်ချင်းလုပ်နိုင်ပြီးမြန်မာနိုင်ငံမှာအာဏာသိမ်းပြီးကြတဲ့ကဖြစ်ပျက်လာတာတွေအပေါ်စုံစမ်းစစ်ဆေးဖို့တောင်းဆိုနိုင်ပါတယ်။နောက်ကုလသမဂ္ဂလူညွန့်ရေးကောင်စီမှလည်းဗြိတိန်ကအမှုစပြင်ဆင်ရေးဆွဲနိုင်တဲ့နိုင်ငံဖြစ်တာမို့ပုံမှန်လေးလေးနဲ့တန်တမာဆန်ဆန်ပြောရရင်အဲ့ဒီမှာပြင်းပြင်းထန်ထန်တွန်းလှုပ်တဲ့မှတ်တမ်းမရှိသေးချိန်မှာမြမအရေးကိုမဲခွဲဖို့တင်လိုက်တင်ပါတယ်။ ICC ကိုမြမအမှုတင်ဖို့လူညွန့်ရေးကောင်စီမှမဲခွဲတာမျိုးဖြစ်စေချင်ပါတယ်။ဒါကိုတရုတ်နဲ့ရုရှားကတော့ဗီတိုသုံးကန့်ကွက်မှာကိုလည်းတိထားပါတယ်ဒါပေမဲ့အ ਨੇ ဆုံးတော့မြန်မာကိစ္စအလုံးညီကောင်စီကိုရောက်သွားပြီးတရုတ်နဲ့ရုရှားကအထွေထွေညီလာခံမှာလူမျိုးတွေတတ်ဖြတ်နေတဲ့စစ်ကောင်စီကိုထောက်ခံပေးတာတွေအတွက်လူသိရှင်ကြားဖြည့်ရှင်းချက်ပေးလာရတော့မှာပါ
ဒါအပြင်ဒီထိန်ဆိုရအနေနဲ့နောက်ထပ်လွယ်လွယ်လေးနဲ့မြန်မြန်ရှင်းရှင်းလေးလုပ်နိုင်တာကိုလည်း Christopher Gannes ကပဲ
Another thing the British government could do is to kick out the Burmese
ခုကဗြိတိန်ဆိုရလုပ်နိုင်တာကမြန်မာစစ်တပ်မှုကိုလန်ဒန်ကနေမောင်းထုတ်လိုက်ဖို့ပါအရင်တန်အမအစ်င့ကနေရှော့ထားတဲ့မြန်မာဆိုင်ရာဗြိတိန်ယာယီတာမှုကြီးကိုတောင်းမြန်မာဘက်ကပြည်ဝင်ခွင့်ပိတ်ထားတာလေကျွန်တော်တို့ဘက်ကလည်းစစ်အုပ်စုကထောက်ပံ့ထားတဲ့ဒီစစ်တပ်မှုကိုကျွန်တော်တို့ရဲ့တန်ဖိုးရှိတဲ့လန်ဒန်မြို့ပေါ်မှာဘာလို့ဆက်တီးခံထားပေးရမှာလဲ
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီရေလှရှားသူတွေပေါ်ပုံမှန်ဖိနှိပ်မှုတွေစစ်ကောင်စီကလှုပ်လာပြီးအထူးသဖြင့်တည်တဲ့စီမှုနောက်ပိုင်းမှာနိုင်ငံတကာဘက်ကလည်းဆွေးနွေးဖို့လမ်းမမြင်တော့ပဲဖိအားပေးမှုတွေဒါပုံများလာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ
ကိုဝင်းမင်းဖြစ်ပါတယ်ခင်ဗျာအခုတော့ဒီအညာဒေသဘက်ကစီရေးအခြေအနေကိုလည်းကြည့်အောင်ပါစကိုင်းတိုင်းကျွန်းလှနဲ့ကောလင်းနယ်အဆက်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဩဂုတ်လ23ရက်နေ့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းကြေးရွာ30ထက်မနည်းကဒေသခံတွေထွက်ပြေးနေရပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းမှန်မြသစဉ်အောင်ပြောပြမှာဖြစ်ပါတယ်
ဩဂုတ်လ25ရက်နေ့လေ3နာရီကျော်မှာကျွန်းလှမြို့နယ်နဲ့ကောလင်းမြို့အစက်ကတပန်းစိတ်နောက်မှာရှိတဲ့တဲပင်စိတ်ရွာရှိတိုက်ပင်စိတ်ရှမ်းကုန်းစိတ်ဖူးစတဲ့ကြီးရွာတွေကိုစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးနောက်တဲပင်စိတ်ကြီးရွာမှာစစ်ကောင်စီတပ်သားတွေတက်ဆွဲနေတယ်လို့ဒေသခံတူဦးက VOA ကိုပြောပါရယ
်တဲပင်စိတ်နားမှာသူတို့ပြစ်ပြီးတော့မှသူတို့အဲ့နာလေးကိုအောင်ချမ်းသာရွာကဟိုဟာတွေကိုကဲ့ပြီးတော့မှတဲပင်စိတ်ကိုချတယ်လို့ပြောတယ်စစ်ကြောင်းကိုလမ်းကြောင်းရှင်းတဲ့ပုံစံချင်ပါလေခုကရွာရဲလူတွေလည်းပြေးကြထွားကြလဲဆိုတော့လေ
အခုလေးချောင်းကနေပြစ်ခတ်ရတဲ့ကြေးရွာတွေအနီးမှာတိုက်ပွဲတွေဖြစ်ပွားတာမရှိဘဲရုတ်တရက်လာရောက်ပြစ်ခတ်ပြီးတော့စစ်ကောင်စီတပ်သားတွေကိုရဟတ်ရင်နဲ့လာချသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒါကိုတစုံတရာထုတ်ပြန်တာမရှိသေးပါဘူးကျွန်းလှမြို့နယ်ထဲမှာစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့နေပြည်တော်ရှင်းလင်းနာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စီရေးတင်းမာနေတယ်လို့လည်းဒေသခံတွေကပြောပါရယ်ကမ်ဘလူးမြို့နယ်နဲ့ကောလင်းအဆက်အောင်ချမ်းသာကြီးရွာနာမှာတော့ဩဂုတ်လ23ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကပြောပါရယ်အဲ့ဒီမှာစစ်ဘေးရှောင်နေကြတဲ့ကောလင်းမြို့နယ်နောက်ချမ်းကျေးရွာတရွာကအမျိုးသမီးတဦးနဲ့ကလေးနှဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါရယ
်၃၀လောက်တော့ကြားတယ်လို့ကြားတယ်နောက်ဆုံးလေရင်နဲ့ဇက်ဖိုက်တာနဲ့အသုံးကြီးနောက်ပြီးတော့ကျွန်တော်တို့အပေါ်ကနေဟိုတင်းကနှစ်ခေါက်ကျွန်တော်တို့ကတော့โอ้กูอยากกูปลันပြီးတော့စုပ်ပြီးခဲ့ရတာပါဘောနော်ကျွန်တော်တို့ဘက်က3ယောက်လောက်တော့ဒဏ်ရလို့ပြောမှာစိုးရင်ရဘူးအဲ့ဒီတိုက်ပွဲပြီးတဲ့နောက်မှာကျွန်တော်တို့ဘက်ကဒီရက်တွေဘောနော်အကုန်လုံးချောင်ချာနေရတော့သူကညာဘက်ကိုဂျက်ဖိုက်တာနဲ့ဒါဘုံးလာကျေးပြီးတယ်အဲ့မှာကျွန်တော်တို့ဒီသူကာမီ3ယောက်သုံးသွားတာဘောနော်
လက်ရှိကမ်ဘလူးကောလင်းကျွန်းလှနေတွေမှာစစ်ကောင်စီဘက်ကဇက်တိုက်ထိုးစစ်ဆင်နေတာကြောင့်အဲ့ဒီနေတွေအတွင်းကကြီးရွာတွေကဒေသခံတွေဟာအိုးရင်ဆွန့်ခွာတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်
တော်တော်များများစစ်ဆောင်နေရတယ်ကိုယ့်အစီအစဉ်လည်းကိုနော်တချို့လည်းစစ်လွတ်တဲ့ရွာတွေစီကိုပြေးရတာရှိတယ်နော်တချို့လည်းတောတိုက်တွေပါတွေထဲမှာတောင်သူလိုရင်းနဲ့အိမ်မဲ့တောထဲကဲထိုးပြီးရှောင်ပုံးရတာတွေရှိတယ်မှာအကုန်လုံးကတော့တစ်ခါရောက်နေတယ်မှာ။ကြိုက်ပွဲလာတော့မှရှောင်ပြေးရတာမှရှောင်ပြေးရတာမှသူတို့ဝင်လာပြီဆိုတော့ဒါတော်ရဲဘွားကနေထွက်ပြီးတော့ဘောင်းနှောင်းနှောင်းနဲ့ပြစ်တာဆိုတော့အကုန်လုံးဟိုချီလူပြေးရတာလေ
လူထားတော့အကုန်လူထားပဲဟာစီးဝါဘာမှရှိဘူးဒီပဲနော
်ဟုတ်
အဲ့တော့ကျွန်တော်ရိတ်ကာဆိုတာကတော့လောလောဆယ်တော့မြဝင်နိုင်ကြီးတယ်လေနော်တရွာနဲ့တရွာဒီလိုဘက်ကလည်းတရွာတရွာဝင်လိုက်ပြီဆိုရင်အကုန်ရှို့တာကိုအဓိကစပရိုက်တွေဥစားပေးပြီးအကုန်ရှို့ဒီလက်စနစ်နဲ့သွားလာဆိုတော့ဘာမှမကြံဘူးအဲ့တော့မရှိမကန်လေးတဲ့ရွာရေကာမြဝီစားပေါ့ဒီလိုပဲသွားနေရတယ်မှာ
စကိုင်းတိုင်းတွင်းမှာပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်ထိုးစစ်ဆင်တာလို့စစ်ကောင်စီဘက်ကအကြောင်းပြပြောဆိုခဲ့ပူးပါတယ်ဒေသခံတွေကလည်းနေမင်းရှင်းလင်းတဲ့စစ်စီရင်တွင်းမှာသူတို့ကြေးရွာနေအိမ်တွေကိုစစ်တပ်ဘက်ကမီးရှို့ဖျက်ဆီးတာခံရတယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ရှင
်မမသဇင်အောင်တင်ပြသွားတော့ပါခင်ဗျာအခုတော့ဒီကရင်ဒေသဘက်ကအခြေအနေကိုလည်းပြောပြခြင်းပါတယ်ကယားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ဒီဒီမော့ဆိုမြို့နယ်ကဒေါငန်ခါကြည်ရဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲရက်ဆက်ဖြစ်ပွားခဲ့ပြီးတိုက်ပွဲကြားမှာမြေမြုံမိုင်းနင်းပြီလို့အရသားတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်လူအခွင့်ရေးအဖွဲ့တွေကပြောပါတယ်အိုးအိမ်စွန့်ခွာရသူတွေစားနပ်ရိက္ခာအခက်အခဲရှိနေပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုမိုင်းဤတန့်စင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒီမော့ဆွမြို့နယ်ဒေါငန်ခါကြေးရွာဘက်မှာဩဂတ်စတာ23ရက်နဲ့24ရက်နှစ်ရက်စတိုင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့လက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေခဲ့ရတယ်ဆိုပြီးတော့စစ်ဆောင်တယောက်ကပြောပါတယ်ဩဂတ်စတာ25ရက်နေ့ဒီနေ့နေ့လယ်ခင်းမှာတော့စစ်ရေးအခြေအနေတည်ငြိမ်နေပါတယ်ဒါပေမဲ့လည်းစစ်ကောင်စီတပ်တွေစစ်ကြောင်းသွားလာလှုပ်ရှားနေတဲ့အတွက်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တာကြောင့်စိုးရိမ်နေကြတယ်ဆိုပြီးတော့စစ်ဘေးတင်းရှောင်နေရသူဒေသခံတယောက်ကပြောပါတယ
်မိရိုက်ထူရယ်တိုက်ပွဲချင်းတော့တော်ထူရလေမင်းကတော့မတော်ကခါမှတိုက်ပွဲချင်းဒီမူကမကြားရတယ်ချိန်ကိုရေးချားနေရတယ်မင်းကမကြားလဲတစ်ခါတလေလည်းညချားရတယ်ညမဟုတ်လည်းမင်းအဲ့လိုမျိုးနေတိုင်းရှင်လို့ချားရတယ်မင်းကတော့ဘယ်လိုပြောလဲစစ်ကြောင်းတွေထိုးပြီးမှထူကြရတယ်အတန်တော့ကောင်းချားရတယ်
လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲကြောင့်တောင်းနေချေဒေသခံတွေအိုးပြစ်အိမ်ပြစ်ဘေးလူရာကိုတင်းရှောင်နေကြရပါတယ်။တချို့ကတော့နီးစပ်ရာဆွေမျိုးအိမ်တွေပတ်ဝန်းကျင်ကကြေးရွာတွေနဲ့တချို့ကတောတောင်တွေထဲမှာဖြစ်သလိုမိုးကတဲထိုးပြီးတော့ခိုလုံနေရပါတယ်။စီပြေဒုက္ခတွေပြီးတင်းရှောင်နေကြတာအချိန်ကြာလာလို့အလုံးကင်မရှိငွေငွေမရှိတာကြောင့်စားနေရကအခက်အခဲတွေပိုဖြစ်လာတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။
မာစစ်ဆောင်ကြာကြာပြီဒီမော့ဆိုကုန်းတာတိဆိုလဲတော့ငါခါဖဲတော့ဘူးမှမရှိတော့ထိုလက်ရှိရတော့အချက်ချက်ရတော့ပုံများလာတော့ဘာချက်မရေးရေးတွေဒီလားလေးကြာလာတော့လဲတော့ကုန်းစင်းတော့လဲဈေးတက်တယ်ဆိုတော့အလောက်အကရလည်းမရှိဆိုတော့စာဖို့တောက်ဖို့ရလည်းတော့ဖြစ်ခဲလာကြပါ
ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗဟိုရုံးအုပ်တယောက်ကတော့ဒီမော့ဆိုမျိုးနဲ့တခွင်မှာဂျူကြာဂျူကြာရက်ဆက်ဆိုသလိုတိုက်ပွဲရှိနေတယ်ဆိုပြီးတော့ဒီဗျူပြောဆိုထားပါသည်
တိုက်ပွဲတော့ဆက်တိုက်တော့ရှိနေပါတယ်ဒီနာမည်ကတိုက်ပွဲကြီးတော့မဟုတ်တော့တော့ဟိုတိတိတိုက်ပွဲတစ်ချက်တစ်ချက်တော့ပြောတယ်ဖြီးပြီးတော့ဆက်ပွဲပြီးတော့ပေါ့နော်ဘုံသာသေးစလဲထက်မှာတော့လောကကျွန်တော်တို့ဟာရခိုင်ထက်မှာတော့လောကဒီမော့ဆိုမြင်းမဟိုနောက်ပြီးတော့ဟိုတော့နာမည်ဖြစ်တော့လောကဟိုနိစရဲ့ဆက်
ဒေသခံကြီးရွာတဝိုက်တက်ဆွဲထားတဲ့စစ်ကောင်စီတပ်တွေပြန်ထွက်ခွာချိန်မှာမင်းမြုံမိုင်းတွေထောင်ထားခဲ့တယ်ဆိုပြီးတော့ဒီမော့ဆိုဒေသခံကာကွယ်ရေးတပ်တွေကပြောပါသည်တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရမှုနဲ့မင်းမြုံမိုင်းတွေထောင်ထားခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသေးပါဘူးမနေ့ကမနေ့အစောပိုင်းတုန်းကတော့ဒီမော့ဆိုမြို့နယ်အရှိချမ်းမှာကြီးရွာတွေကိုပြန်လာပြီးတော့စားနေရိတ်ခါပြန်လာယူတဲ့အမျိုးသမီးတယောက်မိုင်းနှင်းမိပြီးတော့ခြေလက်ထိခိုက်ဒဏ်ရာရသွားတယ်ဆိုပြီးတော့ KNY လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကဗီဒီယိုကိုပြောပါသည်မြန်မာနိုင်ငံတွေးစစ်ဖြစ်နေတဲ့ဒေသတွေမှာမြန်မာစစ်တပ်ကစစ်ဖက်အရက်ဖက်မခွဲခြားဘဲနဲ့မြေမြုံမိုင်းတုံးပြီးတော့တိုက်ခိုက်နေပြီးဒါဟာစစ်ရာဇဝဲမှုကျူးလွန်ရာရောက်တယ်ဆိုပြီးတော့ Amnesty International လူခွင့်အဖွဲ့ကဇူလိုင်လနောက်ပိုင်းမှာစီရင်ခံစာထုတ်ပြန်ထားပါသည်မြန်မာစစ်တပ်အပြင်တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဘက်ကလည်းမြေမြုံမိုင်းအသုံးပြုတာတွေရှိနေတဲ့အကြောင်းနိုင်ငံတကာမြေမြုံမိုင်းတာစီရဲ့အဖွဲ့တွေကအစီရင်ခံစာမှာဖော်ပြလေးရှိရပါမြင်းမြုံမိုင်းကြောင့်ကလင်းငယ်ရီအပါဝင်လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပြီးတော့ရေရှည်အကျိုးဆက်အနေနဲ့တိုက်ပွဲမဖြစ်တဲ့အချိန်မှလည်းစစ်ပေးဆောင်တွေနေရပြန်ပြီးတော့ပုံမှန်အလုပ်တွေပြန်လုပ်ဖို့အခက်အခဲတွေကြုံနေရတဲ့အကြောင်း AR လူခွင့်အဖွဲ့ကပြောဆိုထားပါတယ်ရှင်
။မိုင်းစန်းစင်ပြောပြသွားတာပါခင်ဗျာ။တိတ်မကြခင်မှာပဲဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်၊ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေခင်ဗျာ VOA ကိုအားပေးနေတဲ့အတွက်ကျေးဇူးပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA ရဲ့ဒီတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51ပြင်လိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အခုချိန်မှာတော့ဆွေးနွေးပွဲကအခြေခံကောင်းမဟုတ်ဘူးဘောနော်ဆိုတော့ဟိုကကျွန်တော်တို့လူတွေဟိုကဘောနော်ဖက်ကြီးဒီမိုကရေစီ
ညဉ့်ညေးဆွေးနွေးပွဲတွေနဲ့ပတ်သက်တဲ့အကြောင်းတွေကိုတိုင်းရင်းသတင်းလွှာမှာနောက်ပိုင်းအပြည့်စုံနားဆင်ရမှာပါခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ဖြစ်ပါတယ်တရုတ်အစိုးရရဲ့နိုင်ငံသားရေးလမ်းစဉ်ဟာကိုဂျိုးစီးပွားမြင့်တင်ရေးအတွက်ပဲလို့ဆိုကြပါတယ်ဒီလမ်းစဉ်ကိုမြန်မာပြည်မှာလည်းအကောင့်ထဲဖော်နေပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လုံးခဲ့တဲ့ဇူလိုင်လဆန်းပိုင်းကဗကံမြို့မှာကျင်းပတဲ့တတမအကြိမ်မြောက်လန်ချမ်းမဲကောင်အစည်းအဝေးကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတက်ရောက်တာနဲ့ပတ်သက်ပြီးအမျိုးမျိုးဝေဖန်သုံးသပ်ကြပါတယ်တရုတ်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ပါဝင်တဲ့6နိုင်ငံပုံမှန်အစည်းအဝေးပါပဲ6နိုင်ငံငြိမ်းချမ်းသာယာဝါပြောရေးကိုမြှင့်တင်မဲ့9နှစ်စီမံကိန်းအကောင်အထည်ဖော်ဖို့သဘောတူကြပါတယ်ဝမ်ယီဟာဒေသဆိုင်ရာအစည်းအဝေးတက်ရောက်ဖို့လာတာဖြစ်ပေမဲ့ငွေဥတော်လှန်ရေးကာလဖြစ်နေတာမို့စစ်ကောင်စီကိုထောက်ခံတယ်လို့ဖြစ်နေတယ်လို့မြင်ကြပါတယ်။ကုန်းတွင်းပိုင်းအာဆီယံ၅နိုင်ငံနဲ့တရုတ်ကိုယ်စားလှယ်မြန်မာပြည်မှာအစည်းအဝေးကျင်းပနိုင်တာစစ်ကောင်စီအတွက်ဂုဏ်ယူစရာဖြစ်နေပါတယ်။ဘေကျင်းဘက်ကကြည့်မယ်ဆိုရင်လေမြန်မာပြည်မှာဘယ်အစိုးရတဲတဲလစ်လူရှုလို့မရဘူးဆိုတဲ့သဘောကိုပြသလိုက်တာဖြစ်ပါတယ်။အင်းနီးချင်းတွေမှာလည်းတရုတ်လွှမ်းမိုးမှုကိုတွန်းလှန်နိုင်တဲ့အခြေအနေမရှိပါဘူး။တရုတ်ပြည်ဟာစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီ။ဒါပေမဲ့ကိုဗစ်ရောဂါနဲ့အခြားပြဿနာတွေကြောင့်စီးပွားရေးတိုးတက်မှုကျဆင်းနေတာနဲ့ကြုံတွေ့နေရပါတယ်
။နိုင်ငံတကာကွန်တွယ်ရေးမှာအကြက်တဲတွေးလာရတာကိုကြော်လွှားဖို့တရုတ်အစိုးရပြင်ဆင်ပုံကိုဖူဒန်တက်ကသိုဘောဂဗေဒမဟာဌာနမှဂျန်ကျူးကဒီဇင်ဘာ18ရက်နေ့ထုတ် project syndicate မှာတင်ပြထားပါတယ်လက်ရှိ9နှစ်စီမံကိန်းမှာနိုင်ငံသားရဲ့ဝယ်လိုအားကိုဦးစားမပေးဘဲပြည်တွင်းဈေးကွက်ကိုအားကိုးဖို့ရည်ရွယ်ပါတယ်တဲ့နောက်ဆုံးပေါ်ခင်မီ electronic ပစ္စည်းအသစ်စားနေကိုတီထွင်ထုတ်လုပ်တဲ့စီမံကိန်းဖြစ်တာမို့ရေရှားတက်တူအများအပြားလိုအပ်လာပါတယ်ဒီနေရာမှာကချင်ပြည်နယ်ဟာပို့ပြီးအရေးပါလာပါတယ်နိုင်ငံသားကုန်သွယ်ရေးမှာအကန့်အသတ်ရှိနေတော့ကျေပြန့်တဲ့ပြည်တွင်းဈေးကွက်ရှိနေတာဟာအတက်ပညာထုံးကောက်အောင်ကူညီထောက်ပံ့တယ်လို့ဖြစ်နေတယ်လို့ဂျန်ကျူးကဆိုပါတယ်။ရန်သူမရှိမိတ်ဆွေမရှိကိုဂျိုးစီးပွားတာရှိဆိုတဲ့ဆောင်ဘုတ်ဟာတရုတ်ကလက်တွေ့ကျင့်သုံးနေတဲ့လမ်းစဉ်ဖြစ်ပါတယ
်။မြန်မာပြည်နဲ့ဆက်ဆံရမှာလေမိမိအကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့အတွက်လက်နက်ကိုင်အဖွဲ့မျိုးစုံနဲ့နားလည်မှုရှိဖို့သာတရုတ်ကအဓိကထားပါတယ်။ပြည်သူစစ်နဲ့နေချောင်းဆောင်တပ်သဘောတူရင်ပြီးမယ်ကိစ္စထိတ်တန့်စေကောင်းဆောင်ပိုင်းပါမပြီးမဲ့ကိစ္စဆက်ရပြင်းဤမျိုးစုံသုံးပြီးတရုတ်အကျိုးစီးပွားကိုမြင့်တင်နေပါတယ်စီအစိုးရခေတ်မှာမြန်မာပြည်မှာတရုတ်ရင်းနှီးမြုပ်နှံမှုတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့ဝါတပ်ဖွဲ့ရခိုင်တပ်ဖွဲ့စတဲ့လက်နက်ကင်တွေကိုလည်းတရုတ်ကထောက်ပံ့နေတာမို့စစ်ကောင်စီဟာယူရှာကိုအားကိုးလာတာဖြစ်ပုံရပါတယ
်စစ်ကောင်စီထိန်းချုပ်မှုအားနည်းတဲ့နေရာမှာအချားလက်နဲ့ကင်တွေကိုတရုတ်ကထောက်ပံ့နေပုံရပါတယ်။ပါကစ္စတန်မှာလည်းဒီနည်းကိုတရုတ်ကသုံးပါတယ်။မိမိအကျိုးစီးပွားကိုပါကစ္စတန်အစိုးရကထိထိရောက်မကာကွယ်နိုင်ဘူးလို့ယူဆလာတဲ့အခါမှာဘလူချစ်စတန်လက်နဲ့ကင်အဖွဲ့ကိုတရုတ်ကတိုက်ရိုက်ဆက်သွယ်တဲ့အစဉ်လာရှိခဲ့ပါတယ်။ဒါကြောင့်မြန်မာပြည်မှာဘယ်အစိုးရအုပ်ချုပ်တယ်ဆိုတာတရုတ်ကဂရုစိုက်တာမဟုတ်ပါဘူး။တရုတ်အကျိုးစီးပွားအတွက်တိုင်းပြည်တည်ငြိမ်ဖို့သာတရုတ်ကစိတ်ဝင်စားပါတယ်။စစ်ကောင်စီခေတ်မှာတိုင်းပြည်မငြိမ်မသက်ဖြစ်လာတာဟာတရုတ်လူအင်ဆန္ဒနဲ့ဆန့်ကျင်နေပါတယ်။ တရုတ်အကျိုးစီးပွားကိုကာကွယ်နိုင်မလားဆိုတာကိုစောင့်ကြည့်ဖို့လည်းအချိန်မရှိပါဘူး။ဒါကြောင့်ရေရိုးအမြင်နဲ့ကြည့်ပြီးအခြေအနေလိုက်လေနံနှစ်ဖက်နင်းတဲ့လမ်းစဉ်ကျဉ်းသုံးနေတာဖြစ်ပုံရပါတယ
်။စစ်ကောင်စီမတက်ခင်ကတရုတ်မြန်မာနားလည်မှုစာကြုံလွှာ30ကျော်လက်မှတ်ရေးထုတ်ခဲ့တာကိုကြည့်ရင်မြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအစ်စ်မြင့်ဖို့သာတရုတ်ကရည်ရွယ်တာသိလာပါတယ်။မြန်မာပြည်ဟာကြာရှုံးပစ္စည်းတဲ့နိုင်ငံဘဝရောက်သွားရင်တရုတ်အတွက်လည်းနစ်နာဆုံးဆုံးစရာတွေရှိပါတယ်။ယူနန်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်ပါဝင်တဲ့မဲခေါင်ဒေသတစ်ခုလုံးကိုကြရိုက်ရိုက်သွားနိုင်ပါတယ်။လမ်းချမ်းမဲခေါင်ဒေသမှာလူဦးရေသန်း340ရှိပြီးဒေါ်လာတန်း၄သိန်းကျော်ဖို့ကူးတန်းရောင်းဝယ်နေတဲ့ဒေသဖြစ်ပါတယ်။ဒါပေမဲ့တရုတ်ပိုလာမစီမံကိန်းအကောင့်တွေပေါ်လာနေအတူငွေရေးစေဝါထုတ်လုပ်မှုလည်းတိုးပွားလာတာတွေ့ရပါတယ်။တရုတ်ကုမ္ပဏီတွေကိုတိုက်ခိုက်တာတွေလည်းများလာပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေကိုတရုတ်လုံခြုံရေးကပဲစောင့်ရှောက်နေပုံရပါတယ်။ကမ္ဘောဒီးယားနဲ့မြန်မာကလုံခြုံရေးကုမ္ပဏီ90မှာတဝက်ဟာတရုတ်ပိုင်ဖြစ်နေတယ်လို့ဇူလိုင်လ14ရက်နေ့ထုတ်Asia Times မှာပေါ်ပြပါတယ်။ဒါပေမဲ့တရုတ်စံရင်းရေးလူလူတိုက်ပွဲဖြစ်လာတဲ့အခါမှာဘယ်လိုကာကွယ်မယ်ဆိုတာကိုတော့စဉ်းစားထားဖို့မရကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ဦးဝင်းမင်းတင်ဆက်မဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကိုဗစ်ကာလကိုကံအားအတွက်မြန်မာရိုးရာအစာတွေအကြောင်းကိုပြောထားပါတယ်။ကိုဗစ်နဲ့တုတ်ကွေးကာလာထဲမှာကိုကံအားအတွက်မြန်မာရိုးရာအစာအစာတွေကိုအာဟာရဓာတ်မပြတ်ရအောင်မျှတအောင်ပြင်ဆင်စားသုံးတတ်ဖို့အာဟာရပညာရှင်တွေကတိုက်တွန်းနေပါတယ်။ဒီအကြောင်းနယူးယောက်မြို့ကော်နယ်တက္ကသိုလ်ကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချူကိုကိုဝင်းမန်ကနေပြီးတော့မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
โอเคปมคะดร.เขมาจุครับคุณโควิดเนี่ยตกวยกาลมาดีโคคันอาหนิดินโบซ้าเส้นเนี่ยหายาตะเนี่ยดีหายาฤไม่เป็ดอ๋องบ่เนาะบลูฉะเผยเปลี่ยนเส้นตินาตะชั่วโกเปียวไปมาดีตะคอกดอเซมายเนี่ยมายั่วซ้าสาฤเนี่ยปะตะปี้ดอเลยบลูซ้าเส้นเปลี่ยนเส้นตินาฤโกอธิกาเปียวมาโมบากะเนซะရှင်းပြจินเลยเซมาย
จมารุเมมาลูမျိုးฤใจเดงะปี้ยินเนซ้าจาเดเฮ้ยอะสิ้นโตจาเดไต่กองเดยาวยั่วโตนันๆเปยินโตเซลอรี่ตะคว้าดีมุงนาอูนีขยันจุดดีลีดีอะกุอะสิ้นโตจาเดเอ้อติติชาชายีซินหยองซี้ปิ๊ดอะสิ้นโตอะหายะปี้ยามะအဲ့ဒီမှာတခွားသီးတို့လိုမျိုးတို့မုံလာဥနီတို့မျိုးတို့အခွန်တွေနှွမ်းပြစ်ကြတယ်။အဲ့တော့အခွန်ထဲမှာရှိတဲ့အာဟာရဓာတ်တွေအထူးသဖြင့် fiber လိုဟာမျိုးတွေပေါ့ဒါတွေအလုံးကလွတ်ပြစ်တဲ့ထဲမှာပါသွားတယ်။အဲ့တော့တိတိချာချာရေးဆင်းအောင်ဆေးပြီးတော့အခွန်ကိုစားသုံးခြင်းအပြင်အာဟာရဓာတ်တွေကိုပြည့်ဝယူစေခြင်းပါတယ်။နောက်တစ်ခုဟင်းရွက်ကိုပြုတ်ပြီးတော့တို့တာ။အဲ့တော့ဟင်းရွက်ပြုတ်တဲ့လူမှန်သမျှဒီဟင်းရွက်ပြုတ်ပြီးတော့အကုန်သွန်ပြစ်တာ။အဲ့တော့အာဟာရတွေအကုန်လုံးကအထူးသဖြင့်တတ်တုတ်တဲ့ဗီတာမင်ကသွန်ပလိုက်တဲ့ထဲမှာအကုန်ပါသွားပြီ။အဲ့တော့ဖြစ်နိုင်လို့ရှိရင်တော့ခုနအရေးမဆုံးရှုံးတဲ့နီးနဲ့ဟင်းရွက်ပြုတ်တဲ့အိုးရဲ့အပေါ်လေးမှာအငွေ့ရိုက်ပြီးတော့ရွာမှာဆိုရင်ပေါ့မြို့ကလူကတော့ steam oil လေးတွေရှိတော့ rice cooker ရဲ့အပေါ်က steam လုပ်တဲ့အထက်ကလေးမှာဟင်းရွက်ကို steam လုပ်တာလို့
ပေါင်းတော့ဆက်မှာနော
်အေးဟုတ်တယ်ဟုတ်တယ်နောက်တစ်ခုရွာမှာလုပ်လို့ရတယ်နီးရရင်ွေးပုတ်ပွတ်စုတဲ့ဟို dip လုပ်တယ်လို့ခေါ်တယ်နှစ်ပြီးတော့ချက်ချင်းပြန်နှုတ်လိုက်တာ
ရင်ွေးစိန်လိုက်တဲ့တော့
ဟုတ်တယ်ဟုတ်တယ်ရင်ွေးစိန်တဲ့အထက်မှာ less than 1 minute ပဲကြာတဲ့အတွက်အဟာရကအဲ့ရည်လူတွေရောက်မသွားဘူးဆိုတော့ဟင်းရွက်ကလေးကလည်းခုနအစိမ်းမစားခြင်းနဲ့သူအတွက်အရာဝါလည်းစိမ့်စိမ့်လေးရမယ်စိမ့်ရှူရှူအရာသာလည်းမရှိတော့ဘူးအဟာရလည်းမဆုံးရှုံး
ဟုတ်ကဲ့ဆက်မှာတခြားမြမရွာစားစားရော
ကျမတို့ချင်ပတ်တို့ကြတယ်ကျမတို့ငငယ်လေးတွေကရွာမှာချင်ပတ်အိုးကြီးတည်တာခြံစည်းရည်လေးနဲ့တည်လိုက်တဲ့ချင်ပတ်တိတ်ကောင်းတယ်ဒါအခုခေတ်ဆိုရင်ဒါကျမတို့ပြောတယ်ဒါ probiotics ပေါ့အဲ့တော့ဒီသက်ရှိဘက်တီးရီးယားလေးတွေတကယ်အတိုးပြုမဲ့ live microorganism လေးတို့မွေးဖွားပြီးတဲ့ဒီ probiotic ဟိမချင်ပတ်ကိုရွာသူရွာသားတွေလုပ်တယ်ဟိမတွေမှန်တယ်များဒီခြံစည်းရည်လေးနဲ့ချင်ရင်ထည့်လို့ရတယ်အခုတော့မြို့ပေါ်မှာတော့ဒီ apple vinegar တို့ tannin vinegar တွေဝယ်လို့ရတယ်ဆိုတော့ဒါဟိမကိုအချင်းတဲတဲ့နီးရလူတိုင်းလုပ်တတ်တယ်ဖန်ပလင်းတန်တန်တွေမှာပဲပင်ပောက်လေးအချင်းထည့်တာတို့တခွားသီးလေးတွေအချင်းထည့်တာတို့မုံလာဥနီလေးတွေဥပြူလေးတွေအချင်းထည့်တာတို့ဆိုအဲ့တော့ဟိမကိုအချင်းတဲစားတယ်ဆိုတော့မြန်မာယဉ်ကျေးမှုကလည်းဒါကျမကြီးအကြတော့အင်မတန်ကောင်းတယ်ဂယုဆိုင်ရမှာတကူကနှံ့မှုပဲရေးကြည့်တယ်ချင်ပတ်မှာမနှံ့လို့ရှိရင်တော့စားရေးဥလန်းချောင်းအတွက်အင်မတန်ဒုက္ခရောက်တယ်အဲ့တော့ချင်ပတ်တဲ့ပြီးရင်နှစ်ရက်အတွင်းမှာအပြီးစားရမယ်ရေကိုလဲပေးမယ်ရေးကြည့်တာကတော့တန်တန်ပြန်ပြန်လေးလုပ်ဖို့ပဲဒါပေမဲ့စားတာကနှမျောလွန်ပြီးတော့ရက်လဲတာကိုမစားဖို့ပေါ့အချင်းလဲတာကိုမစားဖို့လို့အရေးကြီးတယ်ပေါ့နော်ဆိုဒါဆိုလို့ရှိရင် probiotics ကလည်းဒီ covid-19 ကာလမှာလူတွေရဲ့အစာဥလန်းချောင်းအင်မတန်အထောက်အကူပြုတယ်အစာအသောက်တွေဆိုတော့ဥမာက คฟิอาโดโลฮามิโอเวบีตามเมสุยินเปสันเซจีนิโอเมกูบากูฮิเวดีฉิมบัดเดซามเมสุยินดาเลดกามาเลยาเรเลสมีเลมโลอาโดเดนจินโนบารุสราမျိုးပေါ်လူကတော့ရှိတာပေါ့ယူအမနေတဲ့လူကတော့ဒင်ဂျင်ပင်နာသွားဝယ်စားမလဲအဲ့တော့ဒီ probiotics ကိုရဖို့တဲ့ဟင်းဝဲကျင်ဘက်ကတော့လလန်းအမိဆုံးပဲပေါ့နော
်ဟုတ်ကဲ့ဆရာမအခုဒီမြမယူအားအစားအစာတွေကိုတခြားအာဟာရတွေနဲ့မျှတပြည့်စုံအောင်ပေါ့နော်ဘယ်လိုစားဖို့အကြံပြုရှင်လဲဆရာမ
ကျမကြီးနဲ့ညီညွတ်တဲ့ balance မျှမျှတတ်တာ healthy diet ဆိုတာဈေးကြီးစရာမလိုဘူးလက်တကမ်းမှာပဲရှိတယ်နွေရာသီမိုးရာသီဆောင်းရာသီယာသီလိုက်ပေါ်တဲ့ကိုယ့်ရဲ့ data ထွက်တဲ့ဟာလေးလို့ခုလိုအတိညာလေးနဲ့ရှင်းပြီးတော့ကိုယ့်ရဲ့ဝင်ငွေလေးနဲ့မျှတပြီးတော့ကိုယ့်ရဲ့ထမင်းစားတာပကံနဲ့ပဲစားစားစလုံးနဲ့ပဲစားစားကစီတက်လို့ပြောတဲ့ကာဘိုဟိုက်ဒရိတ်ကိုဒါရဲ့စားလေးပုံပုံတစ်ပုံကျန်တဲ့လေးပုံပုံတစ်ပုံအသားဓာတ်ကိုပဲမျိုးစုံစားမယ်ငါးစားမယ်အစီအစံလေးစားမယ်ဒါကြရင်အသားတက်နိုင်ရင်အသားပေါ့ကျန်တဲ့ပကံရဲ့တဝက်တိတိကိုတော့အသေးသေးအရွက်တွေကိုခုလိုမျိုးအယောင်၅ယောင်၇ယောင်အလိုမျိုးအယောင်စုံကလာနဲ့ဟင်းဒီဟင်းဝဲတွေကိုအရွက်တွေစားမယ်ပင်စည်တွေစားမယ်အမြစ်တွေစားမယ်အပွင့်တွေစားမယ်ဒီမိုးရသည်ဆိုရင်လေကျွန်တော်တို့အတိုင်းပြတိတ်ပြီးတော့အင်မတန်ဟင်းဒီဟင်းဝဲအမျိုးပေါင်းရာရောရှိတယ်ဟိုဖယုံပင်ဆိုပါစို့ဖယုံဘီးကိုဟင်းချက်စားမယ်ဒီလိမ္မော်ရောင်ဖယုံပွင့်တွေတိတ်လှတယ်ချင်းဟင်းတွေချက်စားမယ်ဖယုံညွန့်ကြော်ချက်ချက်စားမယ်မှုလေးနဲ့ပေါ့နော်ပြီးရင်ထုံနီးထူစားပဲဂေါ်တကားဒီဂေါ်တကားညော့ဘူးဒီဘူးညော့အဲဒါမျိုးတွေကအင်မတန်ကျန်းမာရေးနဲ့ညီညွတ်ပြီးတော့မြ мян လဲစားလို့ရတယ်ရေခဲတစ်တာလည်းမလိုဘူးအခုချက်အခုစားလို့ရတယ်အာရပြို့ရတယ်အစာတောက်တွေပေါ့အဲ့တော့အပွင့်စားတဲ့ edible flower လို့ခေါ်တယ်စနွင်းပင်ရဲ့အဖူးတွေကဒီချိန်ဆိုစနွင်းပင်တွေအရန်ဖူးတယ်စနွင်းဘူးလေးတွေမာလာဘူးလေးတွေတောက်တာဘူးအိုးဒါလေးတွေဒီချိန်မှာဟင်းညို့ဟင်းကားလေးနဲ့ချက်တောက်တယ်ဆိုတိတ်ပြီးအင်မတန်ကျန်းမာရေးညီညွတ်တယ်ဆေးဘက်တောင်ဝင်တယ်ဒါကြောင့်အပွင့်တွေပေါ့တခုပွင့်တွေရှိတယ်တရုတ်စကားပွင့်တွေကိုတုတ်စားမယ်အဲ့လိုအပွင့်စားတဲ့ဟာတွေပေါ့နော်မြန်မာပြည်မှာအများကြီးရှိတယ်အဲ့တော့အများကြီးစားကြရမလို့ဘူးနည်းနည်းလေးပဲစားမယ်ဒါမဲ့မျက်မျက်တတာဖြစ်အောင်စားမယ်အဲ့တော့ထမင်းပကံထဲမှာထမင်းစလုံးကြီးကမှာအမောက်ကြီးပဲထမင်းအဖြူတွေသို့မဟုတ်ထမင်းကြောသို့မဟုတ်ဒမ်ပေါက်ထမင်းထောပတ်ထမင်းကျက်စီထမင်းအမလေးအများကြီးပဲညီမပြည်မှာဒါတွေကိုပကံကြီးနဲ့အမောက်ကြီးစလုံးကြီးနဲ့အမောက်ကြီးစားလိုက်တော့ဘိုက်ကြီးကတင်းလွားပြီးတော့တကယ်အဟာရဖြစ်မဲ့အသည့်ရွက်တွေစားဖို့အတွက်ဘိုက်မှာနေရာမရှိတော့အဲအဲ့တော့ဒဇွန်လေးနှစ်စွန်းလေးပဲစားတော့တယ်အဲ့တော့အမှားလားအဲ့ဒီကစားမှားနေ
ဟုတ်ကဲ့ဆရာမအဲ့တော့ဒါကိုဘယ်လိုပြင်ဆင်စားသုံးဖို့အကြံပြုရှင်လဲဆရာမ
စားပြီးထမင်းစွဲစားထိုင်နေရဟိမက်ကိုစားစားမယ်ဟိမက်ကိုကနငပိအင်းနဲ့တို့မယ်အတို့ဆိုလေဟိမက်တွေစားတော့ပါဇက်ကြီးနဲ့ဝိုင်းဝိုင်းနဲ့ဘိုက်ထဲမှာဖိုင်ဘာများတဲ့ကနဘူးညွန့်နေဖယုံညွန့်နေခေါ်တကားညွန့်နေအဘိုက်ကြီးကပြည့်သွားပြီထမင်းကစားခြင်းစိတ်တောင်မရှိတော့အဲ့တော့ကျမတို့ strategy view ဟာဘယ်လိုပေးလဲဆိုတော့အဲ့ရှော့ကျင်တဲ့လူတွေပေါ့နော်ထမင်းပကွက်မှာထထရင်ထမင်းပကံယူဒီတိုင်းကြည့်ပဲကြည့်တာမစားနဲ့ဟိမက်ကိုအရင်စားစားဟိမက်တွေဝင်တော့စားပြီးတော့ဘိုက်ကျင်းတော့မှထမင်းကိုစားခိုင်းတော့ထမင်းကနင်းနေပဲစားပြစ်တော့တယ်နောက်တစ်ခုကကြတော့ကျမတို့မြမရင်ကျေးမှုဟင်းကြီးကအမြဲတမ်းကျမတို့က gravy လို့ခေါ်တဲ့ချက်တုံပြူချက်တုံနီဂျင်းစပလင်မဆလာငရုတ်ဒီမုံငရုတ်ကောင်းမုံစမင်းမုံဟင်းကိုအရင်ဆုံးစီးတက်ပြီးတော့အဲ့အနှစ်နဲ့ချက်လိုက်တဲ့ဟင်းဆိုရင်လူတယောက်ကထမင်းစားလို့ရှိရင်ဟင်းလေးကိုချက်သားပဲစားစားဝသားပဲစားငါးလဲစားတိတိနှစ်ဖက်သုံးဖက်ပဲစားပြီးတော့အနှစ်တည်းနဲ့ထမင်းကိုတပကံကြီးလူးစားပလိုက်အဲ့ဒီမှာမှားတာခန္ဓာကိုယ်ကအသားဓာတ်လုံးလောက်ကိုမစားလိုက်ဘူးလေတကယ်စားမှာကလူရဲ့လက်ကွာတပြားစာရှိတဲ့3 ounces 3 ounces လောက်ကိုကိုကစားအောင်မှာတစ်ခါစားရင်တနည်းကို6 ounces တော့နေကင်းစာမှာလဝါလောက်စားမယ်ညနေစာမှာလဝါလောက်စားမယ်တကယ်မင်းရေချက်ရေစားရတာကြတော့အနှစ်တည်းကိုစားလိုက်တာအဲ့တော့အဲ့ဒီအနှစ်တည်းမှာကမပြားရေးဟင်းချိုမှုတ်စီဆိုတကယ်တနည်းတနည်းယောဂါကိုဖြစ်စေမယ်အချိုရဲ့အစီရဲ့အငံရဲ့တောက်တောက်လေးနဲ့လှုပ်ထားတဲ့အရသာအင်မတန်ရှိတဲ့ဟင်းအနှစ်နဲ့မင်းရေချက်ရေစားလိုက်ကြတော့နောက်ဆက်တွဲဒီနေ့21ရာစုယောဂါတွေဖြစ်တဲ့စီဂျိုသွေးတို့ကြောက်ကန်နှလုံးအစာအိမ်နဲ့ပတ်သက်တဲ့ယောဂါအဲ့တော့ဒါကိုကကိုကိုကိုပြန်သုံးတန်းရမှာကကိုမြမယဉ်ကျေးမှုမြမအစားအစာတွေကိုပဲစားမယ်စားလေးတစ်ပွင့်တစ်ပွင့်ထည့်ရမယ်နေရာမှာငန်းငန်းစားအောင်ဆိုပြီးတော့စွတ်စွတ်မပြာရည်တွေနိုင်ကျင်နဲ့နေတာတို့အဲစားရည်နဲ့နေတာတို့အခုခေတ်မှာငပြာရည်ရလေအစစ်ဆိုတာရှားတယ်ငပြာရည်စထုတ်တဲ့ကုမ္ပဏီကအချုံမုံထက်လောက်တာအဲ့တော့ပြင်ဆင်ရမှာကခုနပြောတဲ့ short တဲ့တချို့ရဲ့အငန်းရဲ့အစီရဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဝင်းမင်းနဲ့ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှတ်အစီအစဉ်နားဆင်နေပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ မောင်နှောပြည်သူတွေအနေနဲ့ည၈နာရီကနေမနက်၅နာရီအတွင်းသေရေးရှင်ရေးကလွှဲပြီးတော့အပြင်မသွားကြဖို့ ULA ကတတိပေးလိုက်ပါတယ်။ KNU ဥက္ကဋ္ဌဘူချုပ်ကြီးစောမူတူစေဖို့ဟာ PPSD ရဲ့ဦးဆောင်နာယကတာဝန်ကိုယူလိုက်ပါတယ်။သတင်းလွှာတွေထဲမှာတော့အပြည့်ရအဖွဲ့တချို့ဟာစစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံနေတာကငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်အခြေခံကောင်းမဟုတ်ဘူးလို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တော်မြို့နယ်မှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့ည၈နာရီကနေမနက်၅နာရီအတွင်းသေရေးရှင်ရေးကလွဲပြီးသွာလာခြင်းမပြုလုပ်ကြဖို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ကဩဂုတ်လ23ရက်နေ့မှာတတိပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့ဒီတစ်ပတ်အတွင်းစစ်ရေးတင်းမာနေမှုကြောင့်တိုက်ပွဲတွေကျပြလာနေတဲ့အတွက်စစ်ကောင်စီတပ်နဲ့နေချောင်းဆောင်တပ်အခြေချတဲ့နေရာတွေသူတို့ကိတ်စခန်းတွေနဲ့ပုံမှန်သွာလာနေကြနေရာတွေကိုကျမ်းမာရေးနဲ့တရေးရှင်ရေးကိစ္စကလွဲပြီးမသွာလာကြဖို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မောင်တော်မြို့နယ်မှာဩဂုတ်လဒုတိယအပတ်ကစပြီး AA နဲ့စစ်တပ်တို့တိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေတဲ့အတွက်စစ်ကောင်စီကလည်းလမ်းတွေကိုပိတ်ထားပြီးရိတ်ခါတည်ယူခွင့်တွေပါပိတ်ပင်ထားပါတယ်
ပြည့်ရက်ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ငင်းချိုင်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ဦးဆောင်နိုင်ကတာဝန်ကိုကရင်အမျိုးသားအစည်းအရုံး KNU ကိုစားပြုမှာမဟုတ်ပဲ KNU ဥက္ကဋ္ဌဘူချုပ်ကြီးစောမူတူစီဖိုးကတာဝန်ယူဆောင်ရွက်မယ်လို့ဆိုပါတယ် PPSD ကိုနိုင်ငံရေးအရလမ်းညွှန်မှုနဲ့ဦးဆောင်မှုတွေပေးနိုင်ဖို့ဦးဆောင်နိုင်ကအဖြစ်တာဝန်ယူဆောင်ရွက်ပေးပါရန်မေတ္တာရက်ခံချက်အပေါ်အဖွဲ့စည်းကိုစားမပြုဘဲမိမိပုဂ္ဂိုလ်အနေနဲ့ပါဝင်ကဦးဆောင်နိုင်ကတာဝန်ကိုယူသွားမှာဖြစ်တယ်လို့KNU ဥက္ကဋ္ဌကပြောဆိုလိုက်တာပါစရုပ်ထအချိန်မြောက် NCAS EAO Submit ကတည်ပြုတဲ့စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန် TOR အရ PPSD ကိုနိုင်ငံရေးအရလမ်းညွှန်မှုနဲ့ဥဆောင်မှုတွေပေးနိုင်ဖို့ဥဆောင်နိုင်ကအဖြစ်ခန့်အပ်လိုတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့သဘောဆန္ဒကိုမိမိအနေနဲ့လေးစားလိုက်နာတယ်လို့ဘူချုပ်ကြီးစောမူတူစီဖိုးကဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MPDF တို့အကြားဩဂုတ်လ24ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလုံခံနဲ့ကြံခင်းရွာကတရက်ခံတွေလည်းထွက်ပြေးတင်းရှောင်နေရတယ်လို့သိရပါဗျ။စစ်တပ်နဲ့မန္တလေး PDF တို့အကြားနောင်ချိုမြို့နယ်ဖရဲကုန်းရှိလုံခံရွာနားမှာတိုက်ပွဲပြင်းထန်ခဲ့တာဖြစ်ပြီးရွာသားတွေဟာဒိုးပင်ကြီးရွာကဘုံကြီးကျောင်းမှာထွက်ပြေးတင်းရှောင်နေရတယ်လို့တရက်ခံတယောက်ကပြောပါဗျ။ဩဂုတ်လပထမပတ်တုံးကလည်းနောင်ချိုမြို့နယ်ရတနာသိမ့်ကီရွာနားမှာလေးရက်ဆက်တိုက်စစ်တပ်နဲ့မန္တလေး PDF တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ရမှာရွာသားတွေစစ်ပေးလူရကိုတင်းရှောင်ခဲ့ရပါတယ်
။ချင်းပင်နယ်တောင်ပိုင်းပလဲဝမြို့နယ်မှာဖက်ဒရယ်ပညာရေးစနစ်ကိုဦးတည်တဲ့ဂျာကာလာပြည်သူ့အခြေပြုကျောင်းပညာရေးကိုအကောင့်တဲ့ပေါ်ဆောင်ရွက်နေပြီးမဲ့ကျောင်းသုံးတင်ထောက်ကိုပစ္စည်းတွေလုံလောက်မှုမရှိတာကြောင့်အခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့သိရပါတယ်။ပလဲဝမြို့နယ်ပညာရေးဘုတ်အဖွဲ့ရဲ့ဦးဆောင်မှုနဲ့ပလဲဝမြို့နယ်ကကြီးရွာပေါင်း60ကျော်မှာဒီနှစ်ဇူလိုင်လကစတင်ဖွင့်လှစ်ခဲ့ကြတာဖြစ်ပြီးလက်ရှိမှာမူလတန်းနဲ့အလဲတန်းအဆင့်ပဲအကောင့်ထဲပေါ်နိုင်သေးတာဖြစ်တယ်လို့ကျောင်းဆရာဆရာမအယောက်160နဲ့ကျောင်းသားအယောက်5000ခန့်ကိုတင်ကြားပေးနေရတယ်လို့မြို့နယ်ပညာရေးဘုတ်အဖွဲ့တာဝန်ရှိသူကပြောပါတယ်။ဆရာဆရာမအများစုကတော့ပလဲဝမြို့နယ်ကဒီတက္ကံပြည်သူစေတနာဝန်ထမ်းတွေဖြစ်ကြပြီးညံပူဇော်ခအဖြစ်တလားကိုကျက်ငွေ5000စီပေးရဖို့စီစဉ်ထားပြီးမဲ့ဗန္ဒန်ရဲ့ခက်ခဲကြောင့်ကျက်1000စီပဲပေးနိုင်သေးတယ်လို့သိရပါတယ်။
ကုံစင်းနှောင်းအဆက်မတန်မြင့်တက်လာနေတာကြောင့် KNU ထိန်းချုပ်နယ်မြေထဲမှာရှိတဲ့စစ်ရှောင်းတွေအတွက်ရိတ်ခါဝယ်ယူရရှိဖို့အခက်အခဲပိုများလာနေတယ်လို့ကုညီဆောင်ရွက်နေသူတွေကပြောပါရယ်ထပ်ပြေးတင်းရှောင်းနေရတဲ့စစ်ရှောင်းတွေဟာလှပောင်းကြလာပြီဖြစ်တယ်လို့အကူအညီရရှိမှုတွေလည်းတဖြည်းဖြည်းနည်းလာနေပြီးကုံစင်းနှောင်းမှာတက်လာနေတဲ့အတွက်ရိတ်ခါမလုံလောက်မှုတွေများလာနေတယ်လို့ညောင်လေးပင်ခရိုင်ရှိကရင်လူမှုရေးရအဖွဲ့တာဝန်ရှိသူတယောက်ကပြောပါရယ်လက်ရှိအချိန်မှာလဲKNU တမဟာ6 3နဲ့5တို့မှာစစ်ရဲတပ်မှနေဆဲဖြစ်ပြီးစစ်ကောင်စီတပ်ဖက်ကတမဟာ6နဲ့3ကိုမြေပြင်ကရောလေကြောင်းတိုက်ခိုက်မှုတွေကပါဒီရက်ပိုင်းဆက်တိုက်များလာတာကြောင့်စစ်ရှောင်တွေနေရပြန်နိုင်ရေးကလည်းမဖြစ်နိုင်သေးဘူးလို့ဆိုပါရယ်
ငင်းချိုင်းကိစ္စရဲ့တွေးဆဆွေးနွေးဖို့တိုင်းရင်းသားအဖွဲ့အစည်းတချို့နဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နေပြည်တော်မှာဒုတိယအကြိမ်တွေးဆဆွေးနွေးခဲ့ပါတယ်။ဩဂုတ်လ22ရက်နေ့ကနေပြည်တော်မှာတွေးဆခဲ့ကြတာဖြစ်ပြီးဩဂုတ်လ26ရက်နေ့အထိဆွေးနွေးကြမှာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌကိုလာဟုဒီမိုကရက်တစ်ပါတီ LDU ကဂျာဆိုလမွန်ဦးဆောင်တဲ့အဖွဲ့ပအုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဥက္ကဋ္ဌခွန်တူရင်ဦးဆောင်တဲ့အဖွဲ့နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဒုတိယဥက္ကဋ္ဌစောမြရာဇာလင်းဦးဆောင်တဲ့အဖွဲ့တို့တွားရောက်တွေ့ဆုံခဲ့ကြတာပါဒီဆွေးနွေးမှုမှာငင်းချင်းကိစ္စရက်တွေ2008အခြေခံဥပဒေအခန်း1နဲ့2ပြည်ထောင်စုဆွေးနွေးမှုအပိုင်း1နဲ့3 JICM ဆုံးဖြတ်ချက်တွေနဲ့ပြီးခဲ့တဲ့ဆွေးနွေးမှုတွေမှာမပြည့်ပြတ်ခဲ့တဲ့ကိစ္စရက်တွေကိုဆွေးနွေးသွားကြမယ်လို့သိရပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအပြည့်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကိုရခိုင်ပြည်လူမျိုးရေးပါတီ ALP လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာစစ်ကောင်စီနဲ့ဩဂတ်လ22ရက်နေ့မှာနေပြည်တော်မှာထပ်မံတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးတွေ့ဆုံဆွေးနွေးတဲ့အပေါ်တိုင်းသာလက်နက်ကန်အဖွဲ့တွေကြားအမြင်သဘောထားကွဲလွဲနေတာတွေရှိနေတဲ့အကြောင်းရမင်းကနေစုစည်းတင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။
လက်ရှိအချိန်မှာငင်းချမ်းရေးဆွေးနွေးပွဲတွေအတွက်အခြေခံကောင်းမဟုတ်သေးဘူးလို့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ပြောရေးဆိုခွင့်ရှိသူခူပလူးတဲကပြောပါတယ
်အခုချိန်မှာတော့ဟိုငင်းချမ်းဆွေးနွေးပွဲကအခြေခံကောင်းမဟုတ်သေးဘူးတော့ဆိုတော့ဟိုကျွန်တော်တို့လူတွေဟိုကတော့ဒီဒီဘူးစီရန်ကြောက်ရတဲ့ကျွန်တော်ဒီဆိုလို့ကျွန်တော်ကမထောက်ရှိအောင်ပါပဲကျွန်တော်ကဆွဲတင်းနေလို့ကျွန်တော်ခံစားရတယ်ပေါ့လေနော
်စစ်ကောင်စီခေါင်းဆောင်နဲ့တွားသွဲတဲ့အဖွဲ့တွေကတော့နိုင်ငံသွင်းမှာလက်ရှိဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုနိုင်ငံရေးအရဖြေရှင်းသွားဖို့တောင်းနိုင်တဲ့လောက်ကြိုးပမ်းနေတာဖြစ်တယ်လို့လည်းဆိုကြပါတယ် NCA လက်မှတ်ရေးထိုးထားပြီးစစ်ကောင်စီဥက္ကဋ္ဌဖိတ်ခေါ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်နေတဲ့ကရင်မျိုးသားဒီမိုကရေစီအကျိုးပြုတက်မှာတော့ DKBA ပြောခွင့်ရဗိုလ်မှူးကြီးစောကျော်ညောကအခုလို့ဆိုပါတယ
်နိုင်ငံရေးကင်းကျင်းရကြည့်မယ်ဆိုရင်တော့ဒီကြက်တက်ကဒီတပီပီဖြီရှော့တဲ့ဘက်ကိုဥမတီပဲနဲ့ဒါဆက်လက်ပြီးတော့လဲကြက်တဲနေတယ်အခက်အခဲဖြစ်နေတယ်ဆိုတာအလုံးသိပြီးတော့အချိန်ဖြစ်ပါတယ် CBST နေနဲ့ရုပ်စာတွေအလုံးကနိုင်ငံကြီးကြဗနာနေအခြေခံလာတဲ့ကိစ္စရပ်တွေဖြစ်တဲ့အတွက်ကြောင့်လို့ CBST နေနဲ့တော့ဒါသတ်ဆောင်ကြလို့ဒါဒီဘန်လုံးဆောင်နေလက်ရှိတယ်ဆိုတော့လာပြောလို့ရပါလိမ့်ခင
်ဩဂတ်လ22ရက်နေ့ကတွေ့ဆုံမှုမှာစစ်ကောင်စီခေါင်းဆောင်ကပါတီစုံဒီမိုကရေစီစနစ်ကြည်တောင်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးကိုအဓိကရည်ရွယ်တယ်ဆိုတာမျိုးဆွေးနွေးခဲ့တယ်လို့ဆိုပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးခြေအနေတွေရယုံကြည်မှုဘယ်လိုမှတည်ဆောက်လို့မရသေးဘူးလို့အပြည့်အဝလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေကပြောပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေအနေနဲ့လက်နက်ဆက်ကင်ဆောင်လိုပါကစစ်တပ်မှဝင်ရောက်တာဝန်ထမ်းဆောင်ဖို့နဲ့ဒါမှမဟုတ်နယ်ခြားဆောက်တပ်ဖွဲ့မှဝင်ရောက်တာဝန်ထမ်းဆောင်ခွင့်ပေးမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်နယ်ရသိမ်းတောင်ကိုဆက်သွယ်ထားတဲ့မောင်တော်အငူမော်လမ်းအပါဝင်မောင်တော်မြောက်ဘက်ကိုဆက်သွယ်ထားတဲ့လမ်းတွေကိုလည်းစစ်တပ်ကပိတ်ထားပါတယ်။ဆန်အပါဝင်ရိတ်ခါတည်ယူခွင့်တွေကိုလည်းတားမြစ်ထားသလိုရွာသားတွေကိုလည်းအပြင်ထွက်သွားလာခွင့်ပိတ်ပင်ထားတဲ့အတွက်ဒေသခံတွေဟာစားဝတ်နေရေးနဲ့ကျန်းမာရေးအတွက်အခက်ကြုံနေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
တိုက်ပွဲတွေဖြစ်ပေါ်ပြီးစိုက်ရိတ်တမာမှုတွေရှိနေတဲ့ရခိုင်ပြည်ကမောက်တော့နံရသေးတောင်မြို့နေအငူမွာကိုဆက်သွယ်ထားတဲ့လမ်းကိုစိုက်ကုတ်စီတက်ကပိတ်ထားတာအခုအခါရပောက်နှစ်ပတ်နေမှရှိလာပြီဖြစ်တဲ့တော့ဒေသအတွက်မှာရိခပြတ်တမှုတွေရှိနေတယ်လို့မောက်တော့ဒေသခံတယောက်ကအခုလိုပြောပါတယ
်ရိခခင်က
အခုရိခချီနီကဘလို့ဖြစ်နေလဲဆိုတော့စီရီဆန်တွေဝယ်ဖို့ကျွန်တော်တို့အခက်အခဲဖြစ်နေပါတယ်ရောင်းချတာလည်းမရှိတော့ဘူးစီဆူရင်မရှိသလောက်ဖြစ်သွားပြီအတိကကျွန်တော်တို့လိုတာဆန်နဲ့စီ
ရခိုင်တဲ့တော့နဲ့စိုက်ကုတ်စီတက်တို့ဩဂုတ်လ13ရက်နေ့ကရသေးတော်မြို့နေဒုံပိုက်ကျေးရွာနဲ့ရှင်ခါလီကျေးရွာနီးတိုက်ပွဲဖြစ်ပေါ်ပြီးနောက်တနေ့မှာစိုက်ကုတ်စီတက်ကအခုလိုလမ်းတွေကိုပိတ်ပြီးရိခသေယူမှုတွေကိုတားမြိုက်ထားတာပါဒီလိုသာရေရှည်ပိတ်ဆို့မှုတွေလှုပ်ထားမယ်ဆိုရင်လူအခွင့်ရေးချိုးဖောက်ရရောက်မယ်လို့ရခိုင်ပြည်လူအခွင့်ရေးကာကွယ်မြင့်တဲ့သူမြောက်ကွန်ရကဒါရတာဖိတ်သူဦးမြတ်ထွန်းကအခုလိုပြောပါတယ်
ဒီလမ်းကိုနေပြီးတော့ပိတ်ထားတယ်မသွားမလားဆိုတော့အဲ့ဒါလူခွင့်ရချောတာပဲပြည်ပြည်စရာလူခွင့်ရကျင်ရစတဲ့အပိုင်ဆေးစုံမှာပါတယ်ခရီးစောလာခွင့်ကိုမပိတ်ပင်ရဘူးဆိုတော့ပါတယ်အဲ့လိုပိတ်ပင်ထားမယ်ဆိုလို့ရှိရင်နောက်ဆက်တွဲအနေနဲ့ဘယ်လိုဖြစ်လာမယ်ဆိုလို့ရှိရင်ပြည်သူတွေကနေပြီးတော့ကုန်စည်စည်မှုအဆင်မပြေဘူးတော်ရဲလာရဲအဆင်မပြေဘူးဆိုရင်တော့ကျွန်တော်ပြည်သူတွေဒီတက်ဆိုရင်အကုန်လုံးငတ်တယ်မှာပေါ့အဲ့လိုမလုံးပါနဲ့အဲ့လိုကျွန်တော်ကမြန်မာစစ်ကောင်စီကိုပြောရှင်းမှာလားခင်ဗျာ
လာရှိတဲ့အချိန်မှာစိုက်ရိတ်တမမှုတွေရှိနေတဲ့အတော့ရသေးတော်မြို့နယ်မှာထောင်နှက်ရှိတဲ့ရွာသားတွေကလည်းနှိမ့်ဆက်ရတယ်မှာတော့ရောက်ခိုးလုံးနေကြရသလိုဒေသခံတွေအနေနဲ့သေရရှံရကျမ်းမာရေကလွေပြီးညာငါနာရေကနီမနာဆိုင်နာရေအတွန်းသွာလာချက်မပြူကြဖို့ကိုလေရခိုင်မျိုးသားဖွဲ့ချုပ် UL ကဩဂုတ်လ23ရက်နေ့မှာကြေညာချက်ထုတ်ပြီးဒေသခံတွေကိုအသိပေးထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မောင်တော်မြို့နယ်မှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့ည၈နာရီကနေမနက်9နာရီအတွင်းသေရေးရှင်ရေးကလွဲပြီးအပြင်သွားလာခြင်းမလုပ်ကြဖို့ရခိုင်အမျိုးသားဖွဲ့ချုပ် ULA ကသတိပေးထုတ်ပြန်လိုက်ပါတယ်။ပလဝမြို့နယ်မှာဖက်ဒရယ်ပညာရေးစနစ်ကိုဦးတည်လာတဲ့ကြားကာလပြည်သူအခြေပြုကျောင်းပညာရေးကိုကျေးရွာပေါင်း60ကျော်မှာအကောင့်ထဲပေါ်ဆောင်ရွက်နေပေမဲ့တင်ထပ်ကူပစ္စည်းတွေလုံလောက်မှုမရှိတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။
တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအားပြပ
ါ။တိုင်းချေဆိုင်ဖီယောဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတလှည့်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်မှာစစ်ကောင်စီတပ်နဲ့ရခိုင်မျိုးသားအစည်းအရုံးဒီကမှာခင်ဗျာကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မြဝတီမြို့တောင်ဘက်စုံစည်းမြိုင်ဥက္ကဋ္ဌဟောလီဥက္ကဋ္ဌလမ်းစုံကိုစစ်ကောင်စီတပ်ကပိတ်ဆို့တပ်ဆွဲထားပြီးစီရေးအရာအသင့်ပြင်ထားသလိုလမ်းသွားလမ်းလာကုန်တွေတွေကိုလည်းဒီနေရာဘက်ကိုဖြတ်သန်းသွားလာခွင့်မပြုဘူးလို့ဒေသခံပြည်သူတွေကပြောဆိုပါတယ်ဒီလမ်းဖြတ်သန်းသွားလာခွင့်ကိုလမ်းဖြတ်သန်းသွားလာသူတွေကိုပစ်ခတ်မယ်လို့သတင်းတွေထွက်နေတဲ့အတွက်လည်းဒေသခံတွေစိုးရိမ်စိမ်းနဲ့မသွားလာရဲကြဘူးလို့ဆိုပါတယ်ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်စစ်ပြေဒုက္ခသည်တွေအချိန်ကြာမြင့်လာတဲ့အမျှစားနပ်ရိက္ခာဆေးဝါးနေထိုင်ရေးတွေပိုပြီးအခက်အခဲတွေ့လာရတယ်လို့ကုညီကယ်ဆယ်ရေးလှုံ့ဆော်ပေးနေသူတွေကပြောဆိုပါတယ်တိုက်ပွဲနဲ့အိုးအိမ်မဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေအချိန်ကြာလာတဲ့အမျှရုပ်ဝတ္ထုပစ္စည်းလိုအပ်ချက်တွေပိုပြားလာပြီးစိတ်ပိုင်းဆိုင်ရာကုစားပေးဖို့လည်းလိုအပ်နေတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောဆိုပါတယ်ခင်ဗျာAmerican Senate အထက်လွှတ်တော်ကုသရန်ဝယ်ရင်နဲ့စစ်မှုထမ်းကော်မတီအဖွဲ့ဝင်အထက်လွှတ်တော်အမတ် Marshall Blackburn ဟာထိုင်ဝမ်နိုင်ငံကျွန်းကိုကြာသာပတင်းလေးကရောက်ရှိသွားပါတယ်။တရုတ်အစိုးရကတားမြစ်နေတဲ့ဂျာကပဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi သွားခဲ့ပြီးနောက်ဒီလအတွင်းတတိယမြောက်သွားရောက်တဲ့ American အစိုးရခေါင်းဆောင်တစ်ဦးဖြစ်ပါတယ်။ Republican အထက်လွှတ်တော်အမတ် Marshall Blackburn ဟာ American စစ်တပ်လေယာဉ်နဲ့သွားရောက်ခဲ့တာဖြစ်ပြီးထိုင်ဝမ်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတွေကကြိုဆိုခဲ့ပါတယ်အထက်လွှတ်တော်အမတ်ဟာထိုင်ဝမ်သမ္မတထိုင်ဝမ်ကာကွယ်ရေးတာဝန်ရှိသူတွေနဲ့ထိုင်ဝမ်နိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံပြီးထိုင်ဝမ်အမေရိကန်လုံခြုံရေးဆိုင်ရာကိစ္စအပါအဝင်ကုသရန်ဝယ်ရေးကိစ္စတွေကိုဆွေးနွေးသွားမယ်လို့ထိုင်ဝမ်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုကနေဩစတြေးလျနိုင်ငံကိုစစ်သုံးရဟယင်1.95ဘီလီယံဘိုးလောက်ရောင်းချပေးနိုင်မှုအတွက်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကအတည်ပြုလိုက်ကြောင်းပစ်တဂွန်စစ်ဌာနချုပ်ကကြာသာပတင်းနေ့မှာထုတ်ဖော်ပြောကြားထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တင်းအချင်းချုပ်ကိုကုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရင်းမူကတော့ကိုရဲမွန်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ကြပါတယ်။ဒီကနေ့မနက်ခင်းရဲ့ VOA အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူဝင်ဆန္ဒပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.